Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဇွန်လ15ရက်ဗုဒ္ဓပူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြမစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925 32တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကားပါရှုစားနိုင်ကြပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမွန်ကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
အနည်းခတဲ့ခင်ကြင်ကြပါစေကျွန်တော်တမောင်သမ်းပါထင်ရှားတဲ့ဒီမိုကရေစီရေလှှရှားသူများပါဝင်ချမှတ်ထားတဲ့ကျိုးမိတ်တွေကိုရက်လိုက်ဖို့လူခွင့်ရေးဆရာကုလသမဂ္ဂအကြီးအကဲကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံဆရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့ဆိုးရွားလာတဲ့မြန်မာလူခွင့်ရေးကိစ္စကိုမလေးရှားနိုင်ငံရောက်မြန်မာတွေကိုမင်းမြတ်မှတ်တမ်းပြုစုဖို့ရှိပါတယ်ယူကရိန်းကိုစစ်ရေးအကူအညီတိုးပြနိုင်ရေးအတွက်နေတို့ဖွဲ့ဝင်နိုင်ငံတွေနဲ့တခြားနိုင်ငံတွေနဲ့အစည်းအဝေးတက်ကိုအမေရိကန်ကာကွယ်ဝင်ကြီး Right Austin ကဗိုလ်တူးနေမှာဥဆောင်ကျင်းပခဲ့ပါတယ်။အဲဒီလိုထိတ်တန့်သတင်းတွေပေါ်ဝင်နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့တင်ပြကြမှာပါ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုဒီညတင်ဆက်ပေးမယ်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာတော့စစ်ကောင်စီဘက်ကနေငြိမ်းချမ်းရေးဆွေးနွေးပွဲကိုမရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုထပ်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ပါတယ်။ကရင်မျိုးသားအစည်းအရုံးဘက်ကဘယ်လိုမျိုးတုံ့ပြန်ပါသလဲ။
ကျွန်တော်တို့ရပ်ပြီးကဘာမှအကြောင်းလည်းမရှိပါဘူးကွာ။ဒီရင်ကြတိကြီးအတိုင်းပါပဲ။နိုင်ငံရေးနဲ့ပတ်သက်လို့ဒီလိုနဲ့စကားပြောကြအောင်မရှိဘူး။တကယ်ပြောချင်တော့ဒီနိုင်ငံရေးထွက်ရမယ်ဆိုတာအဲ့ဒါရှိပြီးတော့ဒီတိုင်းကျွန်တော်အခိုင်အမာရပ်ပြီးပါတယ်
။ KNU ပြောခွင့်ရဖရိုဆော်ထော်နီပြောပြပေးခဲ့တာပါရှင်။တိုင်းရင်းသားလက်နက်ကိုင်ကြီးရဲ့သဘောထားနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။စကိုင်းတိုင်းရွှေဘိုနယ်တဲကစစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေထဲမှာရွာသားတချို့တပ်ဖြတ်ခံရပါတယ်။ကြားပြည်နယ်ကတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေနောက်ပကံမြို့ဟောင်းမှာစစ်တပ်ကစစ်ရင်ရအများပြတိုးချထားတဲ့အနေအထားဆတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဦးတမောင်တန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ပွဲရှိပြီးထင်ရှားတဲ့ဒီမိုကရေစီရေလှှရှားကြသူများအပါအဝင်သူတို့ပေါ်ချမှတ်ထားတဲ့ကြိုးမိန့်တွေကိုရလိုက်ဖို့လူခွင့်ရေးဆရာကုလသမဂ္ဂအကြီးအကဲကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်
။ In a recent concerning development, a military spokesperson announced the intention of
ဒီလိုတော့ပြန်ဆုတ်သွားတဲ့ခြေလမ်းမျိုးကိုပလန်းဖို့ဆက်အနာပိုင်းတွေကိုကျမအရေးပေါ်တောင်းဆိုချင်ပါတယ်လို့ Michelle Bachelet ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်အမှဥဖြိုးစေရသောနဲ့ဒီမိုကရေစီရေလှှရှားသူဥချင်မီခေါ်ဥကျော်မင်းယူတို့ကိုရည်ညွှန်းပြီးလူခွင့်ရေးကောင်စီညီလာခံမှာပြောတော်ခဲ့တာပါစစ်ကောင်စီကပြည်သူလူထုရဲ့စန့်ကျင်မှုကိုဖိနှိပ်ချိန်မုန်းခဲ့ရမှာလူသားစင်များစွာကိုထေရန်အဖြစ်ပေးခဲ့ပါတယ်တရားရုံးဆုံးဖြတ်ချက်ကြိုးမိန်တွေကို1990ခုနှစ်ကလေးကအကောင့်ထဲမဖော်ဘဲရပ်ထားခဲ့တာပါတကယ်လို့ဆက်လက်အကောင့်ထဲဖော်မယ်ဆိုရင်စစ်ကောင်စီဟာအသက်ရှင်ပိုင်ခွင့်အခွင့်အရေးကိုချိုးဖောက်ရာရောက်နိုင်မယ်လို့ကုလသမဂ္ဂလူခွင့်ရေးဆရာမဟာမင်းကြီး Michelle Bachelet ကပြောပါတယ်မြန်မာပြည်သူတွေပေါ်ရက်ဆက်ကြမ်းကြုတ်စွာအကြမ်းဖက်ခဲ့သူတွေတာဝန်ခံလာစေရေးအတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ကြဖို့မဟာမင်းကြီးရဲ့ဆိုအချက်ကိုအမေရိကန်ကထောက်ခံမှာကြောင့်အမေရိကန်သံမတ်ကြီး Michelle Taylor ကလူခွင့်ရေးကောင်စီမှာပြောခဲ့ပါတယ်လက်နက်နဲ့စစ်ရေးကိစ္စတွေမှာပါအသုံးပြုနိုင်တဲ့ဤပညာတွေမြန်မာစစ်တပ်ကိုရောင်းချတာပိတ်ပင်မှုလိုအပ်တယ်လို့လည်းသူကပြောသွားတဲ့အကြောင်းရန်ကုန်အမေရိကန်တန်ရုံးရဲ့ Twitter လူမှုစာမျက်နှာမှာတင်ထားပါတယ်
မြန်မာဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့ဆိုးဝါးလာတဲ့မြန်မာလူခွင့်ရေးအခြေအနေကိုမလေးရှားသွားပြီးမှတ်တမ်းပြုစုဖို့ပြင်ဆင်နေပါတယ်။ဒီအတွက်လူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews အနေနဲ့အခုတောက်ကြနေကစမဲ့တပတ်ကြာမလေးရှားခီးစဉ်တဲ့ဆေးရနာသိမ်းမှုနောက်ပိုင်းထွက်လာသူတွေပါဝင်မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်ခံရသူတွေနဲ့တွေ့ဆုံဖို့ရှိနေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံတဲ့လူခွင့်ရေးအခြေအနေတွေဆက်လက်ဆိုးဝါးနေပြီးစစ်အုပ်စုကလည်းဒီသတင်းမှန်တွေကိုဖုံးကွယ်ဖို့ကြိုးပမ်းနေတာကြောင့်ဒီအခြေအနေမှန်တွေကိုဖော်ထုတ်နိုင်ဖို့အခုခီးစဉ်ကနေဆက်ကြိုးပမ်းသွားမှာပါလို့ Andrews ကဆိုပါတယ်။ဒါ့အပြင်ကွာလာလမ်ပူမြို့မှာမလေးရှားဆိုးရွားကိုယ်စားလှယ်တွေလွှတ်တော်အမတ်တွေမြန်မာနဲ့အာဆီယံရေးကျွမ်းကျင်သူတွေအပြင်အရက်ဘက်အဖွဲ့နဲ့ဒေသနာအခြေပြုအဖွဲ့တွေရဲ့ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံသွားမယ်လို့ Andrews ကဆက်ပြောပါတယ်။လူခွင့်ရေးကိုယ်စားလှယ် Andrews ဟာအခုမလေးရှားခီးစဉ်နောက်ဆုံးနှစ်ဇွန်လ23ရက်နေ့မှာတော့သတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပြီးအခုခီးကမြမရေးအာဆီယံဒေသတွင်တခြားနိုင်ငံတွေနဲ့ပူးချိတ်ဆက်မဲ့လုပ်ငန်းစဉ်အစအဖြစ်လဲဖြစ်တယ်လို့ဆိုပါတယ်
။ရိုဂျာဒုက္ခသည်ပြတရားပြရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံရဲ့နိုင်ငံရေးဝန်ကြီးဌာနအကြီးအကဲအရာရှိတွေဟာအင်္ဂါနေ့ကအင်တာနက်ကနေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အတွင်းဝင်တွေဖြစ်ကြတဲ့ဦးချိုင်းအေးနဲ့မစ္စတာမဆုတ်ဘဲမိုမမ်တို့ဆွေးနွေးခဲ့ကြတာဖြစ်တယ်လို့မြန်မာနိုင်ငံရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ကပြောပါတယ်။လူမှုကြီးကြရေးဆရာစီစစ်ဆောင်ရွက်မှု ပြန်လည်နေရာချထားရင်းနဲ့မိမိစာနာလျောက်နေရာပြန်ရေးအတွက်ယုံကြည်မှုတည်ဆောက်ရေးလုပ်ငန်းတွေကြောင်းဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ချက်မှာပြောပါတယ်။ဒီချိန်မှာပဲလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch အဖွဲ့ကတော့2012ခုနှစ်ကလေးကရိုဟင်ဂျာတွေပေါ်အကြမ်းဖက်စခန်းတွေမှာထိန်းသိမ်းခဲ့တာဟာ2016နဲ့2019မှာစစ်တပ်ကကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေအတွက်အခြေခံဖြစ်ခဲ့တယ်လို့ဆွဆွဲလိုက်ပါတယ်။2012ကစပြီးရိုဟင်ဂျာ 13,500 ဟာရခိုင်ပြည်နယ်ကစခန်းတွေမှာလည်းထိန်းသိမ်းခံရတယ်လို့ HRW အဖွဲ့ကဆိုပါတယ်။လွတ်လပ်ခွင့်လို့ခေါ်တဲ့အရာမရှိလို့ခေါင်းစဉ်ပေးထားတဲ့ရိုဟင်ဂျာရေးတည်ပြချက်တရက်နဲ့ပတ်သက်ပြီးဒီကနေ့သတင်းထုတ်ပြန်ချက်မှာ HRW အဖွဲ့ကအခုလိုဆွဆွဲလိုက်တာဖြစ်ပါတယ်။အဲ့ဒီတင်ပြချက်ကိုလူခွေရေးစောင့်ကြည့်ရေးအဖွဲ့ကြီးကသူတို့ရဲ့internet စာမျက်နှာမှာတင်ထားတာပါ။လူခွေရေးချောပေါက်သူတွေကိုအရေးမယူနိုင်တဲ့အတွက်ရက်ဆက်ကြမ်းကြုတ်မှုတွေဆက်လက်ဖြစ်ခဲ့ရတယ်လို့လူခွေရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောပါတယ်။
ဩစတြေးလျမှာပညာတော်သင်အဖြစ်ရောက်နေကြတဲ့မြန်မာကျောင်းသူကျောင်းသားတွေကိုနေထိုင်ခွင့်တိုးပေးဖို့တက္ကသိုလ်ဘက်ကတောင်းဆိုလိုက်ပါတယ်။ဆရာနာသိမ့်ပြီးမြန်မာနိုင်ငံကိုဒီကျောင်းသူကျောင်းသားတွေအရင်သတ်မှတ်ချက်တိုင်းပြန်သွားရမယ်ဆိုရင်သူတို့လုံခြုံရေးစိတ်မချရတာအပြင်မြန်မာတိုးတက်ရေးအတွက်ဘာမှလုပ်ပေးနိုင်မှာမဟုတ်ဘူးလို့ ANU ဩစတြေးလျအမျိုးသားတက္ကသိုလ်ကဆိုလိုက်ပါတယ်။ ANU ရဲ့မြန်မာသုတေသနဌာန MRC ညွှန်ကြားရေးမှူး Nick Chesman ကဒီမြန်မာပညာတော်သင်ကျောင်းသူကျောင်းသားတွေဟာအလွန်ထူးကျန်သူတွေဖြစ်ပြီးဩစတြေးလျအတွက်ရောမြန်မာအနာဂတ်အတွက်ပါအများကြီးအထောက်အကူပြုနိုင်သူတွေပါလို့ဆိုလိုက်ပါတယ်။ဩစတြေးလျဆရာရဲ့ပညာတော်သင်ထောက်ပံ့ခြင်းရထားတဲ့ဒီမြန်မာကျောင်းသူကျောင်းသား30ခန့်ရှိနေပြီးဘွဲ့ရပြီးချိန်မှာမြန်မာနိုင်ငံမှာပြန်လုပ်ပေးဖို့ဂရုဝန်ခံချက်ထိုးထားကြရတာပါ။တကယ်လို့ဝန်ခံချက်ကိုချိုးဖောက်ပြီးပြည်တော်မပြောင်းရင်တော့ပညာသင်စရိတ်ပြန်ဆက်ကြရမှာပါ။ဒါပေမဲ့ဆရာနာသိမ့်လိုက်တာကြောင့်မြန်မာပြည်မှာသူတို့အရင်လုပ်ခဲ့တဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေရပ်ဆိုင်းလိုက်ရတာအပြင်တခြားလူပေးနိုင်တာတွေလည်းပိတ်နေပြီလို့ဒီကျောင်းသူကျောင်းသားတွေကထောက်ပြနေကြောင်းဩစတြေးလျ ABC သတင်းကဖော်ပြလိုက်ပါတယ်။တကယ်တော့ဒီကျောင်းသူကျောင်းသားတွေရဲ့အိမ်မက်ကဘွေးရပြီးမြန်မာနိုင်ငံနဲ့ပြန်အလုပ်ကျွေးဖြစ်ဖို့ဖြစ်ပေမဲ့အခုတော့အဲ့ဒီအစီအစဉ်ဟာလွန့်ပြဲသွားရပြီလို့လဲဩစတြေးလျမှာလက်ရှိတောင်းတင်နေတဲ့မြန်မာကျောင်းသူကျောင်းသားတွေကိုမေးပြီး ABC သတင်းမှာကိုးကားထားပါတယ်ခင်ဗျ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ည5.57 kHz 5885တို့အပြင်စနေတနင်္ဂနွေမှာ5.19 190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။အော်ဒူးနဲ့ညပဲသတင်းတွေကို VOE ကဆက်လက်ချင်းညာနေပါတယ်။ရုရှားချူတော်စစ်လေးလနင်းတိရှိလာတဲ့အခါမှာယူကရိန်းကိုစစ်ရေးအကူအညီတိုးပြနိုင်ရေးဆွေးနွေးဖို့အတွက်နေတိုးအဖွဲ့ဝင်နိုင်ငံတွေတခြားနိုင်ငံတွေနဲ့အစည်းအဝေးတစ်ရပ်ကိုအမေရိကန်ကာကွယ်ရေးဝန်ကြီးရိုက်အော့စတင်ကဗိုလ်တုနေမှာဥဆောင်ကျင်းပခဲ့ပါတယ်။ဘရပ်ဆဲလ်မြို့နေတိုးဌာနချုပ်မှာကျင်းပနေတဲ့နေတိုးကာကွယ်ရေးဝန်ကြီးများစည်းဝေးနဲ့ဆက်နွယ်ပြီးတီးခြားဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ယူကရိန်းကာကွယ်ရေးဆိုင်ရာဆက်သွယ်ရေးအုပ်စုလို့တီးခြားတဲ့အဲ့ဒီအဖွဲ့မှာနိုင်ငံ50လောက်ပါဝင်ပါတယ်။ Internet ကနေတဆင့်အမေရိကန်ကာကွယ်ရေးဝန်ကြီးကဆွေးနွေးခဲ့တာပါ။ယူကရိန်းကသူ့ရဲ့နိုင်ငံတကာမိတ်ဖက်တွေကိုလက်နက်ကြီးတွေကူညီဖို့တောက်ခံထားပါတယ်။ယူကရိန်းမှာလက်နက်ကြီးတွေပို့ပြီးရှိသင့်ပါတယ်လို့ NATO အတွင်းမှူးချုပ် Jens Stoltenberg ကအင်္ဂါနေ့ကသတင်းတော်တွေကိုပြောခဲ့ပါတယ်။ရုရှားရဲ့ရက်စက်ကြမ်းကြုတ်တဲ့ကျူးကျော်စစ်ကိုကြမ်းကြက်ခံနိုင်ရောကအဲ့ဒီလက်နက်ကြီးတွေပေါ်မှာတီးပါတယ်လို့သူကဆိုပါတယ်။လာမယ့်ရက်သက်တပတ်တွေမှာဘယ်သူကလွှမ်းနိုင်မလဲဆိုတာအဆုံးဖြတ်ပေးရမှာဒွန်ဘဒေသကတော့ချက်ကြတယ်လို့အင်္ဂါနေ့နောက်ပိုင်းကဗီဒီယိုသတင်းစကားမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကပြောခဲ့ပါတယ
်။အမေရိကန်သမ္မတဖြစ်လာပြီးပထမဆုံးအရှေ့လက်ပိုင်းခီးစဉ်စဖို့သမ္မတဂျိုးဘိုင်ဒန်စီစဉ်နေပါတယ်။သမ္မတဘိုင်ဒန်အနေနဲ့အစ္စရေးဂျော်ဒန်မြစ်နောက်ဘက်ကန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကိုမကြာခင်သွားဖို့ရှိတယ်လို့အင်ပီရောကမနေ့ကကြေညာလိုက်တာပါ။ဒီခီးစဉ်ဟာအမေရိကန်ဆိုရမှာပြည်အားအတွက်အရေးပါတဲ့အစ္စရေးနဲ့သူ့ရဲ့အင်ဒီဂျင်တွေကြားဆက်ဆံရေးပုံမှန်ပြန်ထူထောင်ဖို့ပေမွေနန်းနေတဲ့ကိစ္စတွေအကောင့်ထဲဖော်ရရေးသွားတာလို့အခက်ခဲတွေကရှိနေကြပါလေ။ဇူလိုင်လလည်းသွားရောက်မဲ့ဒီ၄ရက်တာခီးထဲမှာအစ္စရေးကိုပထမဆုံးဝင်ပြီးအစ္စရေးခေါင်းဆောင်တွေနဲ့သမ္မတဘိုင်ဒန်တွေ့ဖို့ရှိနေပါလေ။ဂျော်ဒန်မြစ်နောက်ဘက်ကန်ကပါလက်စတိုင်းအာဏာပိုင်တွေကိုလည်းသမ္မတဘိုင်ဒန်တွေ့ဖို့ရှိနေပြီးနှစ်ဖက်ကြားပဋိပက္ခတွေကိုနှစ်ပြည်တော်စနစ်နဲ့အပြေရှားရေးအဆိုပြုဖို့လည်းရှိနေပါလေ။ဒါအပြင်အစ္စလမ်ဘာသာဝင်တွေရဲ့ဘာသာရေးထွက်မြတ်ထားရာမက္ကာနဲ့မီဒီယန်ကိုအစ္စရေးကနေသွားတဲ့အကြီးအကဲတကားပေါက်ဖြစ်တဲ့ဆော်ဒီနိုင်ငံဒီတက်မြို့တော်ကိုလည်းသမ္မတဘိုင်ဒန်ဝေရောက်မှာဖြစ်ပါတယ်ခင်ဗျာ
။တရုတ်နဲ့အမေရိကန်အကြားဆက်ဆံရေးတင်းမာနေတဲ့အချိန်မှာကမ္ဘာတဝန်းတရုတ်ရဲ့လှုပ်ရှားမှုတွေကိုပိုပြီးစုံစမ်းနိုင်အောင် China House လို့ခေါ်တဲ့ဌာနအသစ်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဖွဲ့စည်းလိုက်ပါတယ်။တရုတ်ဟာနိုင်ငံတကာလက်ခံထားတဲ့စီးပင်းစည်းကမ်းအခြေခံစနစ်ကို အစိုးရရဆုံးရေရှည်ချင်းချောက်နေတယ်လို့ပြီးခဲ့တဲ့လကအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောခဲ့ပါတယ်။အမေရိကန်ရဲ့စိုးရိမ်မှုကိုအခု China House ဌာနသစ်တီထောင်လိုက်တာကထင်ဟပ်နေပါတယ်။ဒီဌာနနဲ့ပတ်သက်လို့အသေးစိတ်ကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုဖို့ညွှန်ဆိုပါတယ်။အာရှလက်တင်အမေရိကအစရှိတဲ့ဒေသတွေတိုက်ပြည်တွေနဲ့ပတ်သက်တဲ့အရေးကိစ္စမူဝါဒတွေကိုအကောင့်ထဲဖော်နိုင်အောင်ဆက်ဆက်လုပ်ကိုင်နိုင်ဖို့ဌာနအတွင်းကအဖွဲ့တစ်ခုပဲဖြစ်တယ်လို့ပြောဆိုသွားခဲ့ပါတယ်။ဒီတော့တွေ့အမေရိကန်ပြည်ထောင်စုမှာထောက်လိုင်းရေးအစိုက်ဝင်းကတရုတ်နိုင်ငံနဲ့ပတ်သက်လို့ပို့ပြီးစုံစမ်းစစ်ဆေးလာနေတဲ့အတွက်တရုတ်အမေရိကန်တွေရဲ့ဖုန်းပြောဆိုချက်တွေနဲ့အီးမေးလ်တွေကိုပို့ပြီးအာရုံစိုက်စူးစောင်းလာနိုင်ကြောင်းဒါကြောင့်ပြည်သူတွေရဲ့လူခွင့်ရေးတွေကိုချိုးဖောက်လာမှစိုးရင်ကြောင်းအာရှအမေရိကန်အကျိုးဆောင်အဖွဲ့တွေကဆိုပါတယ်အမေရိကန်အမျိုးသားလုံခြုံရေးဌာနညွှန်ကြားရေးမှူးချုပ် ODNI ကတော့လူမျိုးခွဲခြားဆက်ဆံမှုတွေပပရွေတင်နန်းတွေတိုးပေးမှုဘာလူမျိုးဆိုပြီးပြစ်မှတ်ထားခွဲခြားဆက်ဆံတာကိုတားမြစ်ပေးထားတဲ့ Federal ဥပဒေတွေမချိုးဖောက်နိုင်အောင်ကြမ်းမတ်ဖို့အစီအစဉ်ခန်းစာတစ်ခုမှအဆိုပြုထားပါတယ
်။ Rwanda တွေကိုပြန်ပို့ရေးပြည်တွင်ကရပ်ဆိုင်းခဲ့ပြီးကမှအခုပြန်ပို့ဖို့စစီစဉ်နေပါတယ်။ပြည်တွင်ကိုတရားမဝင်ရောက်လာခဲ့ပြီးနိုင်ငံခုလုံးခွဲလျှောက်ထားခဲ့တဲ့ Rwanda တချို့ကိုမနေ့ကပြန်ပို့မဲ့လင်းကိုအချိန်ကပ်ပြီးမှရပ်ဆိုင်းချခဲ့ရကဒီနေ့ပြန်စီစဉ်နေတယ်လို့ပြည်တွင်ပြည်ထောင်ဝန်ကြီးကပြောလိုက်ပါတယ်။အရင်ပို့မဲ့အစီအစဉ်ရပ်ဆိုင်းထားခဲ့ရတာကလည်းဥရောပတရားရုံးဘက်ကစိုးရင်ကြောင်ပြောလာပြီမှာပါအခုလိုဒီလူတွေကိုပြန်ပို့လိုက်မယ်ဆိုရင်သူတို့လုံခြုံရေးထိခိုက်မှာစိုးရင်တယ်လို့ဥရောပလူခွင့်ကော်မရှင်ဆိုင်ရာခွန်ရုံးကဆုံးဖြတ်ချက်ချခဲ့ပါတယ်တချိန်တည်းမှာနိုင်ငံရေးခွန်လုံခွင့်တောင်းထားတဲ့ရဝန္ဒါတွေရဲ့ရှင်းနေတွေကလည်းတူးူးချင်းစီမှုတွေကိုအသေးစိတ်ထုတ်ဖော်တဲ့လှုပ်ရှားမှုပြုလုပ်ပြီးဒီပြန်ပို့မယ်စီစဉ်ကိုဆက်မလုပ်ဖို့အသနာခံစာတွေတင်ခဲ့ပါသေးတယ်ဒီနေ့မှာတော့ပြည်ထိုင်ပြည်ထရေးဝန်ကြီးပရတိပတ်တကပထမလေရင်ကိုရပ်ဆိုင်းခဲ့ရပေမဲ့ဒုတိယလေရင်ဆက်စီစဉ်နေပြီးလင်ငယ်တွေနဲ့ခိုးချောင်ခိုးဝဲဝင်လာသူတွေကိုဥပဒေအရပြန်ပို့ရတော့မှာပါလို့ပြောနေပါတယ်ခင်ဗျာ The Voice
of America The Voice ဂျွန်လ15ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုဥတမောင်တန်းနဲ့ဦးဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်သတင်းအရင်ဆုံးတော့စစ်ကောင်စီကနေငင်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်တဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုထပ်ပြီးတော့ဖိတ်ခေါ်တဲ့အကြောင်းဖြစ်ပါတယ်။စစ်ကောင်စီကနေငင်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုင်းပြည်ရဲ့အကျိုးဒေသအကျိုးအတွက်ဆွေးနွေးပွဲကိုတက်ရောက်ဖို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါတယ်။အရင်ဖိတ်ခေါ်တဲ့အချိန်တုန်းကလက်မခံခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့လက်ရှိအခြေအနေမှာသူတို့ရဲ့သဘောထားပြောင်းလဲလာတဲ့အနေအထားမရှိကြောင်းတုံ့ပြန်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
စစ်ကောင်စီကငင်းငင်းရေးဆွေးနွေးပွဲတက်ရောက်ဖို့ထပ်မံဖိတ်ကြားချက်ကိုဇွန်လ14ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီထုတ်ပြန်ချက်မှာလက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့တွေက6ဖွဲ့နဲ့ငင်းငင်းရေးပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံပြီးပြည်ထောင်စုတည်ဆောက်ရေးဒေသဖွံ့ဖြိုးရေးတွေကိုဆွေးနွေးခဲ့ကြောင်းနဲ့ကြံ4ဖွဲ့နဲ့ဆက်လက်ဆွေးနွေးမှာဖြစ်ကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တောင်းဆိုချက်တွေကိုလည်းအခြေအလက်ဆွေးနွေးအဖြေရှာသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။ကြံရှိနေတဲ့အဖွဲ့တွေကဆွေးနွေးပွဲတက်ရောက်မယ်ဆိုရင်ဥက္ကဋ္ဌဒါမမဟုတ်အဆုံးဖြတ်ပေးနိုင်တဲ့ကိုယ်စားလှယ်စည်ရင်းကိုဒီလ30ရက်နေ့နောက်ဆုံးထားပြီးပေးဖို့ကိုလည်းဖိတ်ခေါ်ထားပါတယ်။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်ထပ်မံဖိတ်ခေါ်လိုက်တဲ့အပေါ်ကရင်မျိုးသားအစည်းအရုံး KNU ရဲ့သဘောထားကိုအဖွဲ့ပြောရေးဆိုခွင့်ရှိသူဗဒိုစောတော်နီက VOE ကိုအခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ရပ်ပြီးကြာဘာမှအကြောင်းလည်းမရှိပါဘူးကွာ။အော်အရင်ကြတိကြီးအတိုင်းပါပဲငငယ်အင်းနဲ့ပတ်သက်လို့သူတို့ကစကားပြောကြအောင်မရှိဘူးတကယ်ပြောချင်တော့သူတို့ငငယ်ရထွက်ရမယ်ဆိုတာအဲ့ဒါရှိပြီးသားပါနော်ဒီတိုင်းကျတော့အခိုင်အမာရပ်ပြီးသွားတယ်သူတို့ကတရားဝင်အာဏာသိမ်းထားတဲ့အတွက်တရားဝင်နေတဲ့လူတွေဖြစ်တဲ့အကြောင်းကျွန်တော်တရားဝင်တဲ့ဖွဲ့စည်းတဲ့စကားပြောဆိုတာရမ်းခက်သွားပြီလေဒီလိုငငယ်ရမခက်ဘဲနဲ့ကျွန်တော်စကားပြောရင်2008တုန်းမှပြန်ဝင်နေရမယ်ဆိုတော့ကျွန်တော်လည်းမလုပ်နိုင်တော့ဘူးပြန်ဟို2008ဆိုတော့ဘယ်လိုမှကျွန်တော်အကောင်းဆုံးမှရှိဘူးရှိတော့တာဒါရှိရင်းလေးပဲ
NCA အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ KNU အနေနဲ့အနာဂတ်နိုင်ငံကိုဖွဲ့စည်းပုံအသင်းနဲ့တည်ဆောက်ဖို့ရည်ရွယ်ထားကြောင်းလည်းဆက်ပြောပါရယ် NCA အပြစ်ရစာချုပ်ကိုလက်မှတ်မထိုးတဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KMPP ရဲ့အတွင်းရေးမှူးခူးဒန်နီယယ်ကလည်းသူတို့ပါတီရဲ့လက်ရှိရည်တည်ချက်ကိုအခုလိုပြောပါရယ
်ခုလက်ရှိအထိကတော့ကျွန်တော် KMPP နဲ့အရေးဆုံးချက်ချက်ထားတဲ့အတိုင်းပါပဲဟိုသူတို့နဲ့တွေ့ဖို့ကတော့မရှိသေးဘူးခြေကတော့မကြသေးဘူးဝဲလူမျိုးပဲစကားချက်တွေရှိတာတဲ့
လက်ရှိစစ်ကောင်စီရဲ့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးဗဟိုကော်မတီကဆွေးနွေးထားတာမရှိသေးကြောင်းနဲ့အစည်းအဝေးကျင်းပရင်လည်းပြောင်းလဲနိုင်ပွဲမရှိကြောင်းသူကဆက်ပြောပါတယ
်ဒီအပေါ်မှာတော့ဘာမှဆွေးနွေးမှုတော့မလုပ်ရသေးဘူးတကယ်လို့ဆွေးနွေးရင်လည်းကျွန်တော်တို့အနေနဲ့က အဲ့ဒီပြောထားတဲ့စကွတ်ချက်အတိုင်းပဲရှိပါလိမ့်မယ်ဒါဖြစ်လေဆိုရင်လူထုတရားလောက်ကလူထုကနစငါရှိစရာကတော့ဒီဆက်နာရှိမလို့လားတော့တော်လာကြတယ်ဆိုတော့တိုင်းနာကသိလေလူထုကကြတိုင်းမယ်အခုအဲ့ဘွဲဝင်နေတဲ့ PDF တို့ဒီနေဦးတော်လိုင်းနောက်ပိုင်းမှာပေါ်လာတဲ့အခွင့်အရေးအလောက်ကကြခဲမယ်စီတော့ဒီနေ့ဆိုင်ရာလေးချစ်လာဖို့အကြောင်းရှိဘူးလို့ကျွန်တော်တို့တုံ့ပြန်ထားပြတာပါ။ကရင်နဲ့ကယားပ
က်ဖြစ်ပွားနေတာပါကချင်လွတ်လပ်ရေးအဖွဲ့ KIO ကတော့စစ်ကောင်စီရဲ့ထပ်မံကမ်းလှမ်းချက်နဲ့ပတ်သက်ပြီးဘာမှမဆုံးဖြတ်ရသေးကြောင်း KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်အဲ့နာပတ်သက်လို့တော့ခုတစ်ခါတော့ကျွန်တော်တို့ဘူးပေါ်မတည်ရဲ့အဲသူမြတ်ချက်အမချရဲဘူးအဲဘူးပေါ်တည်ရဲ့ရင်းကြက်တင်ရှိတဲ့ခါကြတော့ကျွန်တော်လည်းခေကြလို့မြတ်သေးဘူးကိုယ်တော်ပဲဆက်သွားမှာလားကျွန်တော်လည်းရှိမလားဆိုတဲ့အပိုင်းကလည်းကော်မတီရဲ့ရှင်းချက်ချက်မရှိတော့ကျွန်တော်တော့အခမ်းအနလို့မရဘူ
း KIO ဟာစစ်ကောင်စီကငြင်းငြင်းဆွေးနွေးဖို့ပထမအကြိမ်ကမ်းလှမ်းရမှာပါဝင်တဲ့သူအားလုံးကိုမဖိတ်ခေါ်တာနဲ့နိုင်ငံအရေးကိစ္စတွေကိုဆွေးနွေးအဖြစ်ရှာမဲ့သဘောထားမပါတာကြောင့်ဆိုပြီးငင်းပယ်ထားတဲ့အဖွဲ့ဖြစ်ပါတယ်လက်ရှိမှာလည်းစစ်ကောင်စီတပ်တွေနဲ့ KIA အကြားတိုက်ပွဲတွေဖြစ်ပွားနေသေးပါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြီးခဲ့တဲ့ဧပြီလအတွင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ခဲ့တာပါဒီဖိတ်ခေါ်ချက်ကို NCA အပြစ်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်9ဖွဲ့နဲ့လက်မှတ်မထိုးတဲ့3ဖွဲ့ကလက်ခံခဲ့ပြီးလက်ရှိ6ဖွဲ့နဲ့ဆွေးနွေးပြီးဖြစ်ပါတယ် NCA လက်မှတ်ထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU ချင်းမျိုးသားတပ်ဦး CNF ကျောင်းသားတပ်မတော် ABSDF နဲ့ NCA လက်မှတ်မထိုးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်အဖွဲ့ရခိုင်မျိုးသားအဖွဲ့ချုပ် ULAAA တို့ကတော့ဒီကမ်းလှမ်းချက်ကိုလက်မခံခဲ့ပါဘူးခင်ဗျာ
စစ်ကောင်စီကနေထပ်မံဖိတ်ခေါ်တဲ့ညဉ့်ညံရေးဆွေးနွေးမှုအပေါ်မှာတိုင်းရင်းသားလက်နက်ကိုင်တွေရဲ့သဘောထားကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စကိုင်းတိုင်းရွှေဘိုနယ်ထဲမှာစစ်ကောင်စီတပ်ရဲ့အနေမြေရှင်းလင်းရေးလုပ်နေတဲ့စစ်စင်ရေးတွေအကြောင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းရွှေဘိုမြို့နယ်တွေကရွာတွေမှာစစ်ကောင်စီရဲ့အနေမြေရှင်းလင်းရေးစစ်ကြောင်းကနေဖမ်းဆီးခေါ်ဆောင်သွားခဲ့ခံခဲ့ရသူတွေကရွာသား၈ဦးရဲ့အလောင်းကိုတော့ရွှေဘိုနယ်တအုံရွာအနီးကဘောနော်ဆယ်ထဲမှာပြန်ပြီးတော့ရှာဖွေတွေ့ရှိတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ကရွှေဘိုနယ်နဲ့ဝက်လက်နယ်ဇက်ကကြေးရွာတွေကိုဂျွန်လ၈ရက်နေ့လောက်ကနေစပြီးတော့ဇက်တိုက်နေမြေရှင်းလင်းရေးတွေလုပ်ခဲ့တာပါအဲ့ဒီထဲမှာတော့ကြေးရွာတွေကိုမီးရှို့တာနဲ့ရွာသားတချို့တပ်ဖြတ်ခံရမှုတွေရှိတယ်လို့ဒေသခံတွေကဆိုပါတယ်ဒီကြောင့်အပြေဆုံးရန်ကုန်ကလာတဲ့သတင်းမတ်အင်ဂျင်တိုင်းပြောပြပေးပါရှင
်ဂျွန်လ၁၂ရက်နေ့ကရွှေဘိုမြို့နယ်တွေကတအုံရွာဘက်ကိုနေမြေရှင်းလင်းရေးလုပ်တဲ့စစ်ကောင်စီစစ်ကြောင်းဟာလမ်းတလျှောက်ဒေသခံရွာသား၁၁ဦးကိုဖမ်းဆီးသွားပြီးတော့၈ဦးရဲ့အလောင်းကိုတော့တအုံရွာအနီးကဘော်နော်ဆယ်ထဲမှာပြန်တွေ့ရတယ်လို့ဒေသခံတအုပ်က VOA ကိုခုလိုပြောပါတယ
်တအုံကဘလို့တော့လူသားတိုင်းတဘောမျိုးခေါ်လာတဲ့၁၁ယောက်က၃ယောက်ကတော့လွတ်ပြေးတယ်၁၀ယောက်ကတတ်ခံရတယ်ဒီနေ့မှသူ့မြုပ်ခါလေးอ่ะအဲဘော်နော်ဆယ်ထဲကိုသူတို့ကျဲဝုတ်ပြီးတော့အဲ့ခဲကိုတတ်ပြစ်ထားရတာလူဖားဝါရက၁၁ယောက်အော်တော့လောက်ရတာဆက်တယောက်ဖမ်းခေါ်ရတာ ਈ ဆက်တယောက်ဖမ်းခေါ်တာအဲ့တယောက်ကပြန်လာတာပြန်လာတော့အဲ့ဒီထဲမှာပဲသူတို့ဟိုဇုံးဖက်ပြေးလာခဲ့ရတယ်ဆိုတော့အဲဒီကြံတဲ့လူတွေကတော့သူတို့စီပါမသွားရင်ဒီထက်စီးရမှာပဲဆိုတော့တွားကြည့်တော့အဲ့ဒီအသေးစီးအောင်ပဲတွေ့တော့ဒီနေ့မှပုတ်ကြီးလာပဲဟိုလူရုပ်တွေကမပြီးရောဘူးဖြစ်နေတယ
်ဂျွန်လ၈ရက်နေ့ကစပြီးရွှေဘိုမြို့တောင်ဘက်ပန်းတောင်ကျေးရွာကနေစတင်လာတဲ့နေမြေရှင်းလင်းရေးစစ်ကြောင်းဟာဖွင့်လှိုင်းကျေးရွာမှာလူငယ်တအူးကိုဖမ်းဆီးပစ်တက်ပြီးမိရှို့ထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီကတဆင်ဝက်လက်မြို့နယ်တဲကကျေးရွာတွေဖြစ်တဲ့ပင်းစင်တမာကုန်းစတဲ့ရွာတွေကိုဆက်ဝင်လာပြီးတော့တမာကုန်းကျေးရွာကနေအိမ်ရှစ်လုံးကိုမိရှို့ခဲ့ကြတယ်လို့လည်းဒေသခံတွေကဆိုပါတယ်။တမာကုန်းကျေးရွာကနေထွက်လာတဲ့စစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တို့အုပ်ဖို့ကျေးရွာနီးမှာဂျွန်လ14ရက်မနေ့ကမနေ့9နိုင်ဝင်းကျင်လောက်မှာထိတွေ့တိုက်ပွဲဖြစ်ခဲ့ကြပြီးစစ်ကောင်စီဘက်ကတိုက်လေရင်နဲ့ဘုံကျဲခဲ့တယ်လို့ကျင်းရွာပြည်သူ့ကာကွယ်ရေးအဖွဲ့တစ်ခုရဲ့အဖွဲ့ဝင်ဗိုလ်ပြန်လွှားက VOE ကိုခုလိုပြောပါတယ
်သူတို့ကလည်းမျက်နှာကြည့်နေတော့ဒါအပြစ်တာလေရှောက်တဲ့မာမာတို့ကသူတို့ကလည်းတော်တော်လေးနဲ့နှက်တာကိုအဲ့ဒါနဲ့ကျွန်တော်တို့လည်းဟိုကစိုးရကအပြန့်နိုင်လောက်နဲ့ဖုတ်ရှိရဲအင်အားနဲ့ဖုတ်ရှိရဲကြည့်ပြီးနဲ့အဲဘယ်တော့ချိန်ဆိုင်ကြတာပေါ့အဲ့ဒီကကသူကဒီငါလောက်ဆိုတော့ဟာလောက်ကြတာအဲ့ကိုနိုင်ဒီကနာမလောက်တော့ကြက်ခိုက်တာလားနှလုံးချတော့ကတော့ကြက်ခိုက်တာ
ဒီတိုက်ပွဲပြင်းတဲ့နောက်စစ်ကောင်စီတပ်တွေကအင်ချေ600နီးပါးရှိတဲ့မဲခုံးကျေးရွာကိုမိရှို့ခဲ့တာကြောင့်နေအိမ်900လောက်မီးလောင်ကျွမ်းခဲ့ပြီးတော့ရွာတွေကလူသုံးဦးကိုလည်းပစ်တက်ပြီးမိရှို့ထားခဲ့တယ်လို့ဗိုလ်ပြန်လွှားကပြောပါတယ
်။မဲခုံးကတို့ရွာတွေကရွာကျွတ်တယ်ခဏကလာအမနော်ရခိုင်လို့ဆိုတော့လည်းသူကဟုတ်လားကျွန်တော်တို့ဟောပြီးနိုင်တော့မလိုက်နိုင်ရတော့ဟုတ်လားရွာဝင်းကတို့ဟုတ်လားအကုန်ကုန်အောင်မိရှို့ရပါကြ။
ဂျွန်လာရှိရဲ့နေကလေးကစစ်ကောင်စီစစ်ကြောင်းတွေဟာရွှေဘိုမြို့နယ်ကရွာပေါင်း20ကျော်ကိုဝင်ရောက်ပြီးနေအိမ်တွေကိုဖျက်ဆီးပြီးပစ္စည်းတွေကိုယူရာတွေလုပ်ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ရွာလုံးချို့မိရှို့ခံရတဲ့မဲကုန်းရွာနဲ့အနီးဝန်းကျင်ကရွာတချို့ကစစ်ကောင်စီစစ်ကြောင်းရဲ့ရန်ကိုစိုးရိမ်ရသေးတာကြောင့်ရွာတွေကိုပြန်မဝင်နိုင်ကြသေးဘဲဘေးလွရာကိုရှောင်နေရကြတော့မယ်လို့ပြောပါတယ်။စစ်ကောင်စီစစ်ကြောင်းမိရှို့ခဲ့တဲ့ကျွေးရွာတို့ကရွာသားတွေရွာကိုပြန်ဝင်နေကြသူတို့ကသူတို့လက်ရှိနေထိုင်နေကြရတဲ့အခြေအနေကိုခုလိုပြောပါတယ
်။ဘူဘူတိုင်းကမိလောင်နေတဲ့ပါနေတော့ဒီတိုင်းငယ်ဟိုလွတ်တဲ့အိမ်ကြီးအိမ်ကြက်နေရတာပေါ့ခုလိုလိုလည်းတပ်တို့လည်းမကောင်းရဘူးလေ။တပ်ကောင်းရင်လည်းပြန်စုမှပြောင်းနေရတာလေ။မြို့ပလောင်လုံသားနေကြတောင်းမြို့ဆိုကလုံလိုက်ဝင်လိုက်ကျေးလိုက်ပေါ့အဲ့ကြံလေးပဲလုံးပါလွတ်နေတိုင်းနေကြရတာပဲ။အဲလုံလိုက်ကျေးလိုက်ပဲဒီလိုပဲမလုံးလို့လည်းမဖြစ်ဘူးလေ။ဟိုဟာလာမမြင့်တော့ကခုလိုမှလုံမတော်ရင်လာမမြင့်ကကြောက်ရတာကြောက်ပေးကြမှာဘူး။အဲ့ဒါကြတော့
မိုးရီကာလာဝင်လာပြီးမှဒေတာရင်းမှာစစ်ပြေးဒုက္ခသည်တွေအတွက်အမိုးကာရီအထူးလိုအပ်နေတယ်လို့ဒေတာကန်တွေရောအကူအညီပေးနေသူတွေကပါပြောပါတယ်။စကိုင်းတိုင်းအတွင်းမှာတော့တိုင်းစစ်ဌာနချုပ်ရှိရာမုံရွာမြို့ပတ်ပတ်လည်ဖြစ်တဲ့ရင်းမပင်ပလဲချောင်းဦးမြင်းမူအရရောဝက်လက်စတဲ့နေရာတွေမှာဒေတာကန်ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ခဲ့တာတစ်နှစ်ဝန်းကျင်ရှိနေပါပြီ။ PDF ကာကွယ်ရေးတပ်တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့ဆိုပြီးတော့လဲစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးစစ်ဆင်မှုတွေတိုးလာနေပါတယ
်။စကိုင်းတိုင်းရွှေဘိုဘက်ကနယ်မြေရှင်းလင်းရေးအကြောင်းမရင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်။ကယားပြည်နယ်ဖရူဇိုမြို့နယ်ဒေါ်ညေခူကျေးရွာထီပေါ်ဆိုးကျေးရွာတဝိုက်မှာတော့ဒီကနေ့ဇွန်လ15ရက်နေ့ကနေ6ရက်စတိုက်စစ်ကောင်စီတပ်နဲ့ကယင်နီဒေသကာကွယ်ရေးပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်။တိုက်ပွဲကြောင့်မို့လို့ကယားပြည်နယ်ထဲမှာတော့တနေ့တခြားစစ်ပြေးဒုက္ခသည်အရေအတွက်ကမြင့်တက်လာနေပါတယ်။ဒီစစ်ပြေးဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှောက်မှုအားနည်းနေတယ်လို့စာနယ်ရိက္ခာပြက်လက်မဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတယ်လို့စစ်ဆောင်ကူညီပေးနေသူတွေကပြောပါတယ်။ဒါ့အပြင်မနေ့တုန်းကတိုက်ပွဲမရှိတဲ့ဒီမော့ဆိုမြို့ရဲ့အနောက်ချမ်းဘက်မှာလည်းလက်နက်ကြီးကြီးကြားလို့အရဲသားပြည်သူ၃ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်။
စစ်ကြောင်းရေးလှုပ်ရှားမှုကြောင့်ဖရူဇိုမြို့နယ်ဒေါ်ညေခူကျေးရွာနဲ့ထီပေါ်ဆိုကျေးရွာတွေဘက်မှာဂျွန်လ10ရက်နေ့ကစပြီးစစ်ကောင်စီတပ်နဲ့ကင်းနီဒေတာကာကွယ်ရေးပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးဒီနေ့ဂျွန်လ15ရက်နေ့အထိ6ရက်ဆက်တိုက်ဖြစ်ပွားနေပါတယ်။ဒီနေ့နေ့ကမှအထိလက်နက်ကြီးပစ်ခတ်တပ်တွေကြားနေရတယ်လို့ဖရူဇိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးရှောင်ကော်မတီကပြောပါတယ်။
ဒီတိုင်းတော့တိုက်ပွဲဖြစ်နေပါတော့။မင်းရဖြစ်ပြီးရဲ့ဖြစ်နေတော့ပဲပေါ့။အဲ့တော့ဒီမျိုးနဲ့ချဲမရှိတဲ့ဂျင်းတွေကခုလို့ချောဖို့လို့ပေါ့နော်။အဲ့ဒီမှာတော့တိုက်ပွဲဖြစ်နေတယ်ပေါ့နော်။ဟိုလက်လက်ကြီးထူလာတာလို့ပေါ့နော်။ဥမာဒီဒီမျိုးခြိုက်တဲ့ပြည်ကချဲမပြေးလာတဲ့ဟာလို့တော့မင်းရချင်းရရှိရပေါ့နော်။ဒီလိုကဒီမျိုးကဖြစ်ချင်တဲ့ဖဲကိုတိုင်းပြည်တာပေါ့နော်။နိုင်ရှိနေတဲ့ဘာကြီးကိုချဲမပြေးလို့ဖြစ်တယ်ဟုတ်တယ်မနာလို့ပြောတာပေါ့နော်ဒီတိုင်းလိုပေါ့ဒီမှာမင်းရောဒီမျိုးကဖနာဟောပေါ့နော်ဖြစ်ခဏနေတာတော့ရှိနေပါ
စစ်ကောင်စီဘက်ကဗလန်နက်ကြီးတွေနဲ့အစမတန်အသုံးပြုပြီး PDF တွေရှိတယ်ဆိုတဲ့အထင်နဲ့ဥတီရမရှိပြစ်ခတ်နေရကြအောင်စစ်ဆောင်ပြည်သူတွေစိုးရိမ်ကြောက်လန့်နေကြရတယ်လို့ပြောပါတယ်။ဖရူဆိုမြို့နယ်ဘက်စစ်ကောင်စီရဲ့စစ်ကြောင်းလှုပ်ရှားမှုကြောင့်ဒီနေ့အထိရက်ဆက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေတာလို့ KNI အမျိုးသားများကကွယ်ရေးတပ် KNDF ပြန်ကြားရေးတာဝန်ခံက VOA ကိုအတည်ပြုပါတယ်။ဒါအပြင်မနေ့ကတိုက်ပွဲမရှိဘဲဒီမော့ဆိုမျိုးအနောက်ဖက်ခြမ်းမှာစစ်ကောင်စီကပစ်လိုက်တဲ့လက်နက်ကြီးကြီးကြားလို့၃နှစ်ကလေးငယ်တဦးအပါအဝင်၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စစ်ဆောင်ကော်မတီနဲ့ဒေသခံကပြောပါတယ်။ဒါအပြင်ပြီးခဲ့တဲ့ဂျွန်လ၁၀ရက်နေ့ကဒီမော့ဆိုမျိုးနဲ့စောင်ဒူလာကျေးရွာအုပ်စုငရိုးရွာမှာလက်နက်ကြီးကြီးကြားလို့ဒေသခံတဦးသေပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်။တိုက်ပွဲမရှိဘဲစစ်ကောင်စီဘက်ရန်တမ်းပစ်ခတ်နေလို့အရက်သားပြည်သူတွေထိခိုက်ဒဏ်ရာရရှိတာလို့ဒီမော့ဆွန်ပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတို့က VOA ကိုပြောပါတယ်
မနေ့ကတော့ဒီလက်နက်ကြီးပေါ်တိုက်ပွဲထဲမှာတော့မဟုတ်ဘူးအရက်သားထိတာဆိုတော့စစ်ကောင်စီဒီလက်နက်ကြီးရန်တမ်းထုတ်တာဟာလည်းကျွန်တော်တို့အတားတိတ်နဲ့ဦးလမ်းမတိဘဲအဲဒဏ်ရာရတာရှိတယ်ဗျတိုက်ပွဲဖြစ်တဲ့နေရာမဟုတ်ဘူးအဲ့နေရာကျတော့
ဒီမောင်စုံမျိုးနယ်မှာလည်းအခုရပိုင်းနေ့စဉ်လိုလိုတိုက်ပွဲဖြစ်ပွားနေပါတယ်။တိုက်ပွဲဖြစ်တဲ့နေရာတွေမှာဒေသခံတွေအရင်ကတည်းကပြေးရှောင်နေကြရလို့အထီးခိုက်မရှိဘူးလို့ဒီမောင်စုံပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူက VOA ကိုပြောပါရယ်။ကြားပြည်နယ်ဘက်ကလက်နက်ကြီးပစ်ခတ်မှုနဲ့လက်တလောတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ကြားပြည်နယ်မှာတိုက်ပွဲကြောင့်စစ်ပီးဒုက္ခတဲ့အရေးအတွက်တနေ့တခြားမြင့်တက်နေတယ်လို့ပရူဆိုမြို့နယ်အနောက်ဘက်ချမ်းစစ်ပီးဆောင်ကော်မတီကပြောပါရယ်လက်ရှိမှာစစ်ပီးဒုက္ခတဲ့နှစ်သိန်းလောက်ရှိနေပြီးဘေးကင်းတဲ့နေရာတွေမှာဖြန့်ကျက်နေထိုင်နေကြပြီးစားနပ်ရိက္ခာပြက်လက်မဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ပြောပါရယ်
ဒီကျမတို့စစ်ဆောင်တွေကတော့သူသေးပဲပေါ့နော်။မင်းတို့ဒီမှာတချို့ပြနေတာရှိတယ်ပေါ့နော်။အခုလေးပြောရင်တော့ကျမတို့ဆန်းရိတ်ခါလို့လည်းလုံးဝမလုံလောက်ဘူး။ဆောင်တွေရတဲ့လူကြီးကတော့ဒီတိတ်ခွဲတဲ့နှစ်သိန်းကြားပေါ့နော်။အတော့တော့ရှိတယ်ဟုတ်။နောက်ပိုင်းမှာအလူရှင်တွေကလည်းတိတ်ပြီးမှပေါ့နော်။အခုရှင်မရှိတော့ဘူးပေါ့။အဲ့တော့တနာတနာစာဆိုသူရဲ့ဆောင်တွေတို့တို့အင်ဂျန်ဆက်ကြည့်ရတယ်။အဲကျမတို့တော့တတ်မှာကျမတို့ကူညီဖြည့်ရှင်းတော့ရှိတယ်ပေါ့။ဒါပေမဲ့လုံလောက်မှုမရှိဘူး
။စစ်ပြေဒုက္ခတွေဟာဝမ်းပြက်ဝမ်းလျှော်ရာသီတုတ်ကိုယောဂဖြစ်တဲ့သူတွေရှိနေပြီးသူတို့အတွက်ကျန်းမာရေးစောင့်ရှောက်မှုအားနည်းနေတယ်လို့ပြောပါတယ်။ဒါပြင်စစ်ပြေးဒုက္ခတွေအတွက်လက်ရှိချိန်မှာအလှူရှင်တွေမရှိသလောက်ဖြစ်သွားတာမို့ပုံမှုခက်ခဲနေကြတယ်လို့ဆိုပါတယ်ရှင်။
အလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဗကံဘက်ကအခြေအနေကိုတင်ပြပေးကြပါတယ်မန္တလေးတိုင်းညောင်ဦးမြို့နယ်ဗကံမြို့ဟောင်းကိုမနေ့တုန်းကစစ်ကောင်စီတပ်အင်အားအများပြားရောက်လာပါတယ်ဒီနေ့ဇွန်လ15ရက်နေ့မှာတော့ဗကံမြို့ဟောင်းယဉ်ကျေးမှုနယ်မြေတဝိုက်မှာလုံခြုံရေးအရာစစ်ဆေးမှုတွေလုပ်နေပါတယ်လက်နက်အပြည့်အစုံနဲ့တပ်သားတွေဟာဗကံမြို့ဟောင်းမှာရှိတဲ့ဖုန်ကြီးကျောင်းတချို့မှာတက်ဆွဲထားပြီးတော့ရက်အတန်ကြာလုံခြုံရေးယူထားမယ်လို့ဖုန်ကြီးကျောင်းတချို့နဲ့နှီးဆက်တဲ့ဗကံဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုဇော်ဝင်းလိုင်ပြောပြပေးပါရှင်
စစ်ကောင်စီတပ်သားအများအပြားပကံမြို့ဟောင်းထဲမှာမနေ့ကစလို့တက်ဆွဲထားတဲ့အပေါ်ဒေသခံတွေကတော့စိုးရိမ်မှုတွေရှိနေကြပါတယ်ဒီကနေ့ဗုဒ္ဓဟူးနေ့မနေ့ပိုင်းကစလို့ညောင်ဦးမြို့ကနေပကံမြို့ဟောင်းကိုလာတဲ့အဓိကလမ်းတွေမှာအင်အားအများအပြားနဲ့ဖြတ်သွားဖြတ်လာသူတွေကိုစစ်ဆေးတာတွေစလုပ်နေတယ်လို့ပကံမြို့ဟောင်းမှာနေထိုင်တဲ့ဒေသခံတဦးက VOA ကိုပြောပါတယ်အခုလိုရုတ်တရက်စစ်ဆေးမှုတွေတိုးလွတ်လာတဲ့အကြောင်းရင်းအတိအကျကိုတော့သတင်းထုတ်ပြန်တာမရှိလို့မသိရဘူးလို့သူကပြောပါတယ်
ကျန်းနေတဲ့လောက်တက်ဆွဲမယ်လို့ကျွန်တော်ကြားမိရပြ။ဘာလို့လဲဆိုတော့ကျွန်တော်ကသူတက်ဆွဲထားတဲ့ဖုန်းကြောင်းနဲ့အဲနီဆက်ဆက်ပေါ့နော်နေနေရဆိုတော့ပြည်ရတဲ့လောက်ကလေးနိုင်ငံအစည်းအဝေးကမဲကောင်မဲကောင်ဒေတာအစည်းအဝေးလို့လည်းပြောတယ်ပြ။အဲတိတိကျကျရလို့သူသတင်းထုတ်ပြန်မှထားဦး။ဒီသွားတွေကလည်းတော်တော်ပါဝါပြ။သူတို့ဒီလိုတက်လာဆွဲလိုက်တော့လေတိတိကျတာကြီးဒီသွားကြောက်ပါတယ်ပြ။
ပကံမြို့ဟောင်းကိုသွားတဲ့အနောရထာလမ်းမကြီးတစ်လျှောက်မှာလဲဖြတ်သွားဖြတ်လာတွေကိုစစ်ဆေးရှာဖွေတာတွေစပြီးလုပ်နေတယ်လို့နောက်ထပ်ပကံဒေသခံတူက VOA ကိုအခုလိုပြောပါတယ
်ပြောမှကျွန်တော်ရှင်အားတော့လူကတော့ရှိပဲဖြစ်တယ်မနေ့ကရောက်လာတာများတယ်ဒါနဲ့ပုံမှန်ဆက်ဆံတာလည်းဒီဆက်မနေ့ကတော့ကိုယ်ကမြို့ဟောင်းတော့ဟောင်းမှာဖြစ်လူငယ်ကတော့တော်တော်များလာ
မနေ့အင်္ဂါနေ့ကစစ်ကောင်စီတပ်သားအပြည့်တင်ထားတဲ့စစ်ကား15စီးလောက်မန္တလေးတိုင်းကြောက်ပရောင်းမြို့နယ်ဘက်ကထွက်ခွာခဲ့ပြီးပကံညောင်ဦးဘက်ကိုရောက်ရှိလာတာလို့ဒေသခံတွေကပြောပါတယ်။ခမန်းကြီးအရာစစ်သားနဲ့ရဲအင်အား300နီးပါးလောက်ရှိလိမ့်မယ်လို့ပကံမြို့ဟောင်းမှာနေထိုင်တဲ့ဒေသခံတဦးကအခုလိုပြောပါတယ်
။ဒီကျွန်တော်တို့ Four Guard ဒစီ Super Gasen ဒစီပြီးတော့ Lighter ဒစီနဲ့ကမြို့ရှိပဲချမ်းကိုသွားတော့ဆိုတော့အဲမှာရင်လည်းကိုအင်အား100လောက်ပါနိုင်တယ်ပြ။ကျွန်တော်တို့မတရားတဲ့နေရာတွေမှာလည်းသူတက်ဆွဲထားတာရှိတယ်ပုံကြောင်ကျွန်တော်ဒီတော့3-4ချောင်းလောက်တက်ဆွဲထားတယ်။ဖျားတွေမှာလည်းတက်ဆွဲထားဆိုအင်အား300ဝန်းကျင်လောက်လို့ရှိသေးတယ်။ဒါပေမဲ့သူတို့ကမြို့ပေါ်မှာဟိုပက်ကင်းတွေလှည့်ကင်းတွေနေမလုပ်ဘူးပြ။ဒီဒီဟိုအာနာသိမီနေကဒီမှာတက်ဆွဲထားတာရဲ့အဲဒီမှာလှည့်ကင်းနေတယ်ကြီးရဲ့တစ်စီးလောက်ပဲပုံမှန်လှည့်ရလေ။ဟိုအဲတော့သူတို့ကမြို့သူတက်ဆွဲထားတဲ့ပုံကြောင်းတွေပဲနေတယ်ပြ။ဟိုမျိုးအပြင်ဟိုမျိုးတွေကိုမလာသေးဘူးပြောခင်ဗျာတော့
တပ်ပညုတရတနာမအောင်ပအိုချောင်းဓမ္မရာဇကစတဲ့နေရာတွေမှာလုံခြုံရေးအများအပြားတက်ဆွဲထားတယ်လို့ဒေသခံတချို့ကပြောပါတယ်စစ်ကောင်စီဘက်ကတော့အခုလိုပကံရင်ကျေးမှုနယ်မြေမှာလုံခြုံရေးရုတ်တရက်တိုးမြင့်လိုက်တာနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One Click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်VOA American တန်ရဲ့2022ခုနှစ်ဇွန်လ15ရက်ဗုဒ္ဓပူညရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ခန်းနာတွေကိုတင်ဆက်ပေးမှာပါ။ကိုရန်နိုင်ရဲ့အားကစားခန်းနာဦးကျော်စန်းသားရဲ့မြမအရေးသုံးသက်ချက်မတိုင်ခင်မှာတော့အရင်ဆုံးလူထုနဲ့ကြမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့မြောက်ကြောက်ယောဂအကြောင်းကိုတင်ဆက်ပေးထားပါတယ်။ကမ္ဘာအနှံ့မှာနည်းနည်းချင်းကူးစက်ပြန့်နှံ့နေတဲ့မြောက်ကြောက်ယောဂါဟာနိုင်ငံတကာကိုရောက်ရှိနေပြီးတော့တချို့နိုင်ငံတွေမှာတော့ကာကွယ်ဆေးထိုးပေးနေပါတယ်။လွန်လောဆယ်မှာတော့မြန်မာနိုင်ငံအတွက်စိုးရိမ်စရာမရှိပေမဲ့ဒီယောဂါနဲ့ပတ်သက်ပြီးစောင့်ရန်ရှောင်ရန်တွေကိုသိထားဖို့လိုအပ်ပါတယ်။ဒီသတင်းပတ်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားတာရှုစားနာဆင်ပါရှင
်။မြောက်ကြောက်ယောဂါကိုကမ္ဘာနိုင်ငံတချို့မှာဒီကိစ္စနဲ့ထဲတွေ့ရှိခဲ့တာကြောင့်ကမ္ဘာကယောဂအဖြစ်ရောက်ရှိနိုင်မလားဆိုပြီးစိုးရိမ်ပူပန်နေကြတာကိုတွေ့မြင်နေရပါတယ်။အနီးကပ်ဆုံးမြင်တွေ့ရတဲ့ကယောဂတစ်ခုဖြစ်တဲ့ COVID-19 ကယောဂနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်မြောက်ကျောက်ယောဂဟာ COVID-19 လို့ပိုးသိမဟုတ်ပဲ1980ပြည့်နှစ်ပတ်ဝန်းကျင်ကတွေ့ရှိခဲ့တဲ့ယောဂပိုးအဟောင်းဖြစ်နေတဲ့အပြင်ယောဂကူးစက်တဲ့နေရာမှာလည်း COVID virus ပိုးလို့နှာခြေချောင်းဆွေးရကနေတဆင့်အလွယ်တကူကူးစက်တာမျိုးမဟုတ်ပဲခန္ဓာကိုယ်ချင်းထိတွေ့မိမှကူးစက်တဲ့ယောဂဖြစ်တာကြောင့်COVID-19 လိုမျိုးကပ်ယောဂကြီးအဖြစ်ကိုရောက်ရှိဖို့မဖြစ်နိုင်သေးဘူးလို့ပညာရှင်တွေကသုံးသပ်နေကြတာပါ။မြောက်ကျောက်ယောဂဟာမြန်မာနိုင်ငံအပေါ်မှာရောဘလောက်အတိုင်းအတာအထိအကျိုးသက်ရောက်မှုရှိနိုင်မှာလဲလို့မေးကြည့်တဲ့အခါတမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။ဒီမြောက်ကျောက်ယောဂဟာဆိုလို့ရှိရင်ဒီ1980ခုနှစ်ခရဲကဒီအာဖရိကနိုင်ငံမှာလူမှဖြစ်ပွားတာတွေ့ရှိပြီးတဲ့ယောဂအဟောင်းဖြစ်ပါတယ်ပေါ့နော်ယောဂအသစ်မဟုတ်ဘူး။ဆိုတော့အများသောအားဖြင့်တော့ဒီမြောက်ကျောက်ယောဂဟာဒီအာဖရိကအလယ်ပိုင်းနဲ့အနောက်ကမ်းရိုးတန်းဒေသတွေမှာပဲဖြစ်ပွားမှုနှုန်းရှိတယ်ပျောက်ကင်းသွားတယ်ဒါမျိုးတွေတွေ့ခဲ့တာက1980ခုနှစ်တည်းအစပြီပေါ့နော်ဒါပေမဲ့အခုဒီ2021ကနေစပြီးတော့ပုံမှန်တွေ့နေကြမရှိတဲ့နိုင်ငံတွေဖြစ်တဲ့စီဥရောပတို့အမေရိကနိုင်ငံတွေမှာဒီမြောက်ကျောက်ယောဂကိုတွေ့ရှိလာတဲ့အခါမှာဆရာတို့ဒီဟိုအာဖရိကကနေတဆင့်เนาะကမ္ဘာနိုင်ငံအသီးသီးကိုပြန့်နှံ့ရောက်ရှိမလားဆိုပြီးစိုးရိမ်လာတယ်ရှိလာကြတယ်ပေါ့နော်ဆိုတော့ဒီမြောက်ကျောက်ယောဂါဆိုလို့ရှိရင်တော့ဒီ monkey pox လို့ခေါ်တဲ့ virus ပိုးကြောင့်ဖြစ်တာပေါ့နော်အဲ့ဒီ monkey pox virus ပိုးဟာဆိုလို့ရှိရင်လွန်ခဲ့တဲ့နှစ်ပေါင်း50တရာကြာမှာနော်ကမ္ဘာပေါ်မှာဖြစ်ပွားပြီးတော့ကပ်ယောဂါအသင်းဖြစ်သွားတယ်ကြောက်ကြီးယောဂါ small pox ယောဂါနဲ့ virus အမျိုးစားချင်းစင်တူတဲ့ virus ဖြစ်ပါတယ်ကြောက်ကြီးယောဂါကတော့ဇာတ်တော့1980ခုနှစ်ကစပြီးကမ္ဘာပေါ်မှာကင်းစင်ပြီးဆိုပြီးတော့ကျင်းပပြီးသားယောဂါဖြစ်ပါတယ်ပေါ့နော်ဒါကြောင့်မလို့ဒီ monkey pox ယောဂါဟာကြောက်ကြီးယောဂါလောက်ပြင်းထန်မှုမရှိဘဲနဲ့အသေးပြောက်နှုံးဟာလေဒီ300ခိုင်နှုံးကနေ600ခိုင်နှုံးထိပဲရှိတယ်လို့သိရတယ်ပေါ့နော်အဲ့တော့အခုချိန်ထိတော့ဒီကမ္ဘာနိုင်ငံဥရောပနဲ့အာဖရိကအမေရိကနိုင်ငံပေါင်းအဲ20လောက်မှာဒီမြောက်ကျောက်ယောဂါစတင်တွေ့ရှိနေပြီလို့ပြောပါတယ်အဲ့ဒါဒီမေလမှာစပြီးတွေ့လိုက်တာပေါ့နော်ဆိုတော့ဒါကြောင့်မလို့ပျောက်ဟိုကူးစက်နိုင်တဲ့အနေအထားကဆရာတို့တိုင်းပြည်ကိုရောက်ရှိနာလိုက်တာဆိုတာကဒီယောဂဖြစ်ပွားတဲ့နိုင်ငံကိုသွားပြီးလေပတ်တဲ့လူတွေအဲ့ဒီကနေကူးဆက်ပြီးတော့မြန်မာနိုင်ငံများပြန်လာခဲ့ရင်သူတို့စီမှာဒီမြောက်ကျောက်ယောဂပါဝင်ခဲ့မှသာလေဒီဆရာတို့တိုင်းပြည်ကိုဒီယောဂကရောက်ရှိလာမှာဖြစ်ပါတယ်ဘာလို့လဲဆိုဆရာတို့တိုင်းပြည်မှာရှိနေကြ virus မျိုးယောဂမျိုးမဟုတ်တဲ့အတွက်ပေါ့နော်ဆိုတော့မြောက်ကျောက်ယောဂကနောက်တခါသူကဖြားနာယုံအပြင်အရေပြားမှာရည်ကြည်မှုတွေပြည်မှုတွေပေါက်တာဖြစ်တဲ့အတွက်ကြောင့်အပြင်ကနေကြိုတင်ပြီးတော့ဆရာတို့ကဒီယောဂဖြစ်ပွားနေသူကိုသိရှိနိုင်တဲ့အတွက်ကြောင့်ချူတင်သိရှိပြီးတော့သူ့ကိုတီးသန့်ဖယ်ရှားထားမယ်ဆိုရင်ကိုယ်နိုင်ငံတွင်ဝင်ရောက်လာရင်တော့နိုင်ငံတွင်မှာရှိတဲ့ပြည်သူပြည်သားတွေကူးစက်တာကိုကာကွယ်တားဆီးနိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့သိပြီးတော့လက်တလောချေနေမှာစိုးရင်ကြောက်ရွံ့စရာမရှိဘူးလို့ဆရာအနေနဲ့ယူဆမိပါတယ်
။ COVID-19 ယောဂါလိုမျိုးကပ်ယောဂါကြီးတခုမဖြစ်နိုင်သေးဘူးဆိုပေမဲ့ကမ္ဘာနိုင်ငံတချို့မှာမြောက်ကျောက်ယောဂါကူးစက်မှုတွေမြင့်တက်လာနေတာကြောင့်သတိပြုစောင့်ကြည့်ဖို့တော့လိုအပ်မှာဖြစ်ပါတယ်။မြောက်ကျောက်ယောဂါဖြစ်ရင်ယောဂါဖြစ်တဲ့သူကိုတီးတန့်ခွဲပြီးပြည်သူဆောင်ရှောက်ပေးနိုင်မှုအတွက်မြောက်ကျောက်ယောဂါရဲ့လက္ခဏာတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျာ။
အဲ့တော့မြောက်ကျောက်ယောဂါဖြစ်ပွားနေတဲ့သူ ਨੇ ထိတွေ့ပြီးတော့သူဟာဒီ6ရက်ကနေ21ရက်အတွင်းမှာယောဂါလက္ခဏာစပြတယ်လို့ဆိုပါတယ်။ဒါပေမဲ့အများစုကတော့တွေ့ထိပ်ပြီးတော့9ရက်ကနေ14ရက်အတွင်းမှာလက္ခဏာစပေါ်ပါတယ်။အဲ့တော့လက္ခဏာဘာအနေနဲ့စပေါ်လဲဆိုမြောက်ကျောက်ယောဂါဟာတခြား virus တွေလိုပဲဖျားတာနဲ့စပါတယ်နော်အဲ့တော့ဖျားပြီးဖျားတာဒီတရက်က3ရက်အတွင်းမှာအဖျားကြီးတယ်ခေါင်းကိုက်ပင် ဒီကိုလက်ဒီကြိုက်ခဲတယ်ခါကြိုက်တယ်เนาะနောက်တခါဒီသူများအဲတခြားဗိုင်းရပ်စ်တွေနည်းနည်းလေးထူးခြားတာကတော့လေပင်ကြိတ်တို့ဂျိုင်းကြိတ်တို့အချိတ်ကလေးတွေကြီးပြီးရောင်တတ်တယ်ပေါ့เนาะဒါဒီဖြားပြီး3ရက်အတွင်းမှာဒီလက္ခဏာတွေခံစားရမယ်4ရက်မြောက်နေ့ကစပြီးတော့အရေပြားမှာအရောင်ပြောင်းတာအညိုကွက်အနီကွက်ကလေးတွေဖြစ်လာတယ်ပြီးရင်ရေကြီးမှုဖြစ်လာတယ်ရေကြီးမှုကနေပြီးမှုနော်အရွယ်စားအနေနဲ့နည်းနည်းပုံကြီးလာတယ်ဒီခါလေးတချို့ပြီးမှုလေးတွေကပေါက်ပြီးတော့အသက်နီလန်ပြဲပြီးတော့အနာဖြစ်သွားတာမျိုးဆက်ရှိပါတယ်ပေါ့နော်အဲ့တော့လူအများစုကတော့ဒီအနာတဖြည်းဖြည်းနဲ့ကြာလာပြီးတော့နှစ်ပတ်နဲ့လေးပတ်အတွင်းမှာအပီးပျောက်သွားတာမျိုးတွေ့ရပါတယ်ဒါသည်ဒီကြောက်ကြောက်ယောဂခံစားနေရတဲ့သူတွေမှာတွေ့ရမယ့်လက္ခဏာပေါ့နော်အဲ့တော့အများစုကတော့ဒီအရေပြားမှာလက္ခဏာပေါ်ပြီးမှပဲသူများကိုကူးဆက်နိုင်တယ်ကူးဆက်တာဒီအရေပြားအနာပျောက်ကင်းတဲ့ကာလဂျားကာလအထိကူးဆက်နိုင်တယ်ဆိုတာသိရတယ်ပေါ့နော်
မြောက်ကျောက်ယောဂဟာလက်တလုံးမှာမြန်မာနိုင်ငံအတွက်စိတ်ပူစရာအခြေအနေမရှိသေးပေမဲ့ယောဂအကြောင်းသိရှိပြီးကျွတင်သတိပြုကာဝေးထားနိုင်မှုအတွက်တင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါမြောက်ကျောက်ယောဂအကြောင်းဒေါက်တာတန်စောတင်ဆက်ထားတဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုရှုစားနာဆင်ကြရတာဖြစ်ပါတယ်ရှင်အားကစားခန္ဓာမတိုင်ခင်မှာတော့ဥကျော်စန်းသာရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်မှာတော့တေတံနဲ့နိုင်ငံရေးကြားွက်ရွှေ့ခြင်းဆိုတဲ့အကြောင်းကိုဆွေးနွေးထားပါရစေ။ကိုဂျင်မီနဲ့ကိုဖြိုးစရာတော်တို့အပေါ်ကိုစစ်ကောင်စီကတေတံချမှတ်တာဟာနိုင်ငံရေးအကျိုးအမြတ်တစ်စုံတရာရှိလိမ့်မယ်လို့ထင်လို့လား။မျှော်မှန်းချက်ရှိတဲ့ဆိုရင်ရောတကယ်ပေါက်မြောက်နိုင်မှာမလား။ဒီကိစ္စအပေါ်ကိုဒီဥပဒေကြောင်းအရကိုဘယ်လိုများရှုမြင်နိုင်ပါသလဲ။မြန်မာနိုင်ငံရှိနေများကိုရဲဥက္ကဋ္ဌတရားလွတ်တော်ရှင်နေကြီးဦးကြည်မြင့်နဲ့ဦးကျော်စန်းသားတို့ဆွေးနွေးသုံးသပ်ထားတာနားဆင်ပါရှင
်ဦးကြည်မြင့်ခင်ဗျာအခုမြန်မာနိုင်ငံမှာကိုဂျီမီနဲ့ဖြိုးစရာတော်တို့ကိုသေတမ်းအမိန့်ချမှတ်ထားပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ပထမဆုံးသိချင်တာကသူတို့နဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကအတိအကျဘယ်လိုပြောသလဲအဲ့ဒီစကားရဲ့အဓိပ္ပာယ်ကဘာလဲဆိုတော့ဥပဒေရှုထောင့်ကပြောပြပါခင်ဗျာအကြည့်ရင
်ဂျော်လာခုနှစ်ရက်နေကအမတော်စရင်ထုတ်ပြန်ကြီးအကောင်းဆောင်ပေါ့သူကျုံစော်မင်းထုံးကပြောလာတယ်ပေါ့ဗျာဒီကုချင်းကြီးရဲ့ဇီယာတော်ရဲ့နောက်တစ်ခြားနှစ်ယောက်ပေါ့ဗျာအဲ့ဒါမှလူသားမျိုးကနှစ်ယောက်ကစစ်ကောင်စီကနေပြောသူတို့ရဲ့သနားဆန်ညာပေးလိုက်ပြီးတောင်းလို့သူတို့အမှန်တကယ်ချိုးပေးကုတ်ပြစ်တယ်အဲလုံးလုံးလုံးကြီးတွေရဒီလိုစီစံတာလိုတိုရင်းရဲ့လက်ခုတည်းချွတ်ထားလိုက်ပြီးလို့ဒီလိုထုတ်ပြန်ကြည့်ရပါတယ်။အဲ့လိုမထုတ်ပြန်ခြင်းတပတ်မှာအဲ့ဒီတရင်တော့အမြင်ခံမို့ညာတရင်တော့ဆိုသူကကိုကျင်းလို့ကိုစီရတော်တို့အမှန်တကယ်ချိုးပေးမကွတ်မြတ်သေးဘူးလား။ဒါရီယာအဲ့ဆိုပြီးတော့ဒီလိုမေးခဲ့တာရှိပါတယ်။အဲ့ဒီမှာတော့သူကမေးတဲ့အခါမှာမဖြေဘဲနဲ့နောက်တစ်ပတ်ကျမှဖြေဒါရီယာသူအပေးယူလုပ်ပြီးတော့ဒီလိုမေးတာတော့ဒီလိုဖြေတယ်ဆိုတာမျိုးလုပ်ချင်နေရတယ်။ဒါမျိုးအဲ့လိုဆိုလို့ချင်းချက်ချင်းပြောနေရချက်ချင်းမပြောနိုင်ဘူးအချိန်ယူပြီးတော့တုတ်ပြစ်ဆိုတာ။ဒါမေးရတဲ့သူတော့မေးဖန်တာဖြေရမဖြေရမှာဆိုအထက်မင်းဆောင်းလိုက်တဲ့ခါပါ။သူတို့ကဒီလိုပြလိုက်သူပြောလိုက်တော့ရပါတယ
်။ဟုတ်ကဲ့သူတို့ရဲ့ဒီလိုပြောဆိုချက်ကိုဥပဒေသမားတယောက်အနေနဲ့သုံးစပ်ကြည့်မယ်ဆိုရင်တကယ်ကျုပ်ပြီးစီရင်မယ်ဆိုတဲ့အဓိပ္ပာယ်မျိုးကောက်ယူလို့ရပါလားခင်ဗျာဥပဒေရှုထောင့်က
ဥပဒေရှုထောင့်ကတော့နိုင်ငံတော်တမရအစီအစဉ်ပြီးတော့တင်လိုက်ပြီးဆိုလို့ရှိရင်တရားစစ်တော်ချုပ်ကနေပြီးတော့အေရန်ကျုပ်ပြီးဟိုအမေသူကထုတ်ပြရတယ်အဲ့လိုထုတ်ပြလိုက်ပြီးတော့ရှိရာဇဝနာဖြစ်တာတော့တလကွယ်လောက်ကျင်းတာသူတို့ကျုပ်ပြီးကုပြတာဒါဟိုလုံးကအကျိုးမရဘူးဒါမျိုးတိရစ္ဆာန်ဆီလေးကျုပ်ကကုမြတ်တာနဲ့မဆိုင်ဘူးအဲ့လိုတေတံအမိန့်တွေကိုအရှင်းနဲ့ပြီးသွားပြီသမရကလည်းပြဲလိုက်ပြီဆိုတဲ့အခါမျိုးမှာတော့အဲကျုပ်အမှန်တကယ်ကျုပ်ကုမြတ်ကိုတလားနဲ့တလားခွဲလောက်ပဲအချိန်ဒီကြားထဲမှာခန္ဓာစီတိုင်းညာတွေ၊လက်ရင်းတိုင်းညာတွေ၊အသေးချင်းတိုင်းညာတွေအဲအဲ့လိုမျိုးတွေပေါ့အရာစင်းတိုင်းညာတွေအဲ့လိုတွေလုပ်ကြပေါ့တို့တို့လုံးကြီးပြည်ဒီသားသူနဲ့တို့ပုံပြီးရစားခြင်းညာတွေဆိုတာဘယ်သူနဲ့ဘာပြောခြင်းလဲဆိုတဲ့နောက်ဆုံးအခွင့်အရေးတွေကိုပေးပြီးရတော့ကိုမြတ်သားကြီးရတော့ဟိုတော့1980မတိုင်ဘူ
းဗျဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
တို့တို့လုံးကြီးကျော်လုတ်ထုတ
်ဟုတ်ကဲ့ဆိုတော့အခုသူတို့ကိုစေတံချမှတ်လိုက်တဲ့တရားရုံးရဲ့ လွတ်လပ်ခွင့်တရားစီရင်ရေးစနစ်ရဲ့အခြေအနေကိုလည်းနည်းနည်းပြောပါစစ်ခုံရုံလားအရဖက်တရားရုံလားဘလောက်လွတ်လပ်မှုရှိတယ်လို့များထင်မိပါလဲခင်ဗျာ
အဲ့ဒါနဲ့ဥရေချောင်းကပြုံးမယ်ဆိုရင်တော့ဒါလုံးဝတရားမျှတမှုမရှိဘူး။ဒါလိုပြောတာကျွန်တော်တို့ကအစစ်ဆုံးအောင်မုန်းလို့ဒီလိုပြောမှာပေါ့။ကျွန်တော်တို့ကဒီလုံထုံလုံးကြီးရာဆိုအရှင်းနေခါရန်ကိုပေးရတယ်ပေါ့နော်။စေနော်မနဲ့ဒီမမားနိုင်လို့ဆိုအစိုးရနဲ့ငှားပြရတယ်။အဲကျွန်တော်တို့ဟိုးဟိုးကခဲ့တယ်မှာဆိုအစိတ်ပေါ့ဗျာ။အခုတော့အဲတော့ပြလိုက်ပြီ။အဲ့ဒီလိုရှင်းနေရှိရမယ်ငှားပြီးတော့ခုခံပြီးအချစ်ပါဝင်နေပေးရတယ်။အဲ့လိုပေးလိုက်လို့အလားစစ်ကုံရောကနေနောက်ဆုံးမှတည်တံပေးလိုက်တဲ့ဆိုရင်တော့ပါပြီ။ခုနှစ်ရက်ကျော်မှသူကအယူခံတက်ရတာ။ခုနှစ်ရက်တည်းအယူခံမတက်ဘူးဆိုလို့ရှိရင်တော့ဒါပြီးပြီပေါ့ဗျာ။အခုစားတော့ဒေါ်မန္တိလာတိန်လို့ပဲပြောကြချက်အရာကိုချင်းမီးရဲ့ဇနီးတွေရ။ဘာလို့မလုပ်ဘူးလို့။အဲသူတို့ဘာမှလည်းမတက်ဘူးဘလူးမှလည်းဘာမှသာမပြော။အခုကြာတော့မှကောက်ကက်ပြီးတော့အာဒီကောင်စစ်ကောင်စီဥပဒေနဲ့ပေးလိုက်ပြီဆိုပြီးပြောလာတဲ့ဥစ္စာဟာသာဥပဒေလမ်းကြောင်းတွေကတော့ချောင်းမြောင်ကြီးကိုအဆန့်ကျင်တယ်။နောက်သူကတရားမျှတမှုမရှိဘူးလို့ကျွန်တော်ယူဆ။အဲ့ဒါတော့ပါလဲဆို။ဒါစစ်သားတွေပုံစစ်သားတောင်ကိုကာကွယ်ရုံးကအပြည့်ပြတ်မဟုတ်။နောက်ဆုံးသမရတယ်မရ။သမရဦးမြင့်ဆိုရတယ်အခုထိရှိနေသေးတယ်။အဲသူတို့အမိဟောဗျာအာနာသိမ့်ရတယ်သမရပေါ့ဗျာ။အဲသူတို့သမရသမရတက်တယ်ဆိုတော့သူအာနာသိမ့်ရတာ။အဲ့တော့အဲ့ဒီလူသမရလည်းရှိနေသေးတယ်။အဲ့ဒီကာလာကြီးမှာသမရကိုဖယ်ပြီးတော့စစ်ကောင်စီကလုံမယ်ဆိုတဲ့ဥစ္စာတော့အကျဉ်းဆောင်လည်းဆွဲဥရိယာကျင်းသုံးနေတဲ့ဖော်စီဘုံအခြေခံဥရိယာမကိုက်ဘူးဆိုတာကိုကျွန်တော်ကပတ်ပြီးတော့ထွက်ရပါလေ။
ဟုတ်ကဲ့ဆိုတော့သူတို့ကိုစီရင်ပေးတယ်လို့တကယ်စီရင်လဲမစီရင်လဲဆိုတာအပတ်ဒါစစ်ကောင်စီရဲ့စီထင်မှာဘာရည်ရွယ်ချက်နဲ့လဲညသောအဖြစ်ကတော့နိုင်ငံရေးအတွက်အဆုံးချတယ်ပေါ့လေ politicize လုပ်တယ်ပေါ့ death penalty လို့နိုင်ငံတကာမှာတော့အဲ့လိုသုံးသပ်မှုတွေရှိပါတယ်ဆိုတော့တခုမြန်မာနိုင်ငံမှာဒီနှစ်ယောက်ကိုစေတန်အမိန့်ချမှတ်တာလဲသူတို့ဟာနိုင်ငံရေးရည်ရွယ်ချက်တစ်ခုခုနဲ့လို့ဆိုရင်မှန်ပါသလားခင်ဗျာ
အဲ1988နောက်ပိုင်းကစပြီးတော့စေတန်တွေကိုတကယ်ကျင့်သုံးပြီးကိုယ့်မျက်နှာတွေတော့မရှိတော့ဒီနေ့ဒီပေါ့နော်သူတို့ပြောတဲ့အချိန်မှာဂျင်းဘာမှာစာရုပ်တစ်ခုလက်မထိုးတာလေအဲ့ဒါဆိုစေတန်တွေကတော့အေးမတမဖျက်ဖျက်ဘူးဒါမှတကယ်မတက်ဘူးပေါ့ကျိုးတဲ့ကုမြတဲ့ခါမျိုးတွေမလုပ်ဘူးလို့အဲအဲ့လိုခရီးပေးထားတယ်။ရှင်းပြောရတော့ဒီဥတန်းရွှေဆို22နဲ့အုပ်ချုပ်ရတာသူ။ပြည်တွင်းပြည်ပအမြင်မှာတော်တော်ရွတ်ဆက်တယ်ဆိုလို့အမြင်မျိုးသူအမြင်ခံမလို့။အဲအဲ့လိုမျိုးတွေသူတို့မလုပ်သွားဘူး။ဒါတော့သူတို့ကာလကြာရှိတာနှစ်ပေါင်း22နဲ့တောင်အုပ်ချုပ်သွားနေတယ်ဆိုတာအဲ့ဒါချက်တည်းလေပါတယ်ပေါ့ဗျာ။အဲ့တော့ဘာလို့ကိုလောက်တာလဲလို့မေးတာဆိုလို့ရှိရင်စိတ်ကကြနေတဲ့စစ်တပ်ထောက်ခံတွေအဲ့အတက်လာလုံးချင်မုံရတယ်။အဲဒါတွေ့ကြည့်ရတကယ်လုံးဝဖြစ်နေတယ်။ပြည်တွင်းပြည်ပဒေါ်လာကိုတိခောက်ကြည့်ဒါလည်းဖြစ်နိုင်တယ်။လိုအပ်လို့လုံးလိုက်မယ်ဆိုရင်လည်းဘာတွေဖြစ်လာနိုင်မလဲဆိုတာတွေးတွန်းဆန်းတယ်လို့ကျွန်တော်တို့အထင်မြင်ဆပါတယ
်။သူတို့ကိုထောက်ခံတဲ့လူတွေစိတ်ကြမကြအောင်ဆိုလို့ဒီနှစ်ရက်ကိုစေတန်စီရင်ပြလိုက်လို့စပ်ပြလိုက်လို့သူတို့စိတ်ကြပူတက်ကြွလာမလား။သူတို့ဘောနိုင်ငံတကာရဲ့အထင်ဆိုတာသူတို့တွေးတွန်းဆန်းဖို့လူသေးလားအခုအချိန်မှာဒီလိုလုပ်လိုက်ရင်ပူဆိုးသွားမယ်ဆိုတာသူတို့မတွေ့ဘူးလားသူတို့အခုလုတ်တက်လုတ်ရဟာသူတို့ညှောမှန်းထားတဲ့ရလက်ထက် backfire ပေါ်မကောင်းတဲ့ပက္ခူသာဖြစ်ထွန်းစီမယ်လို့တော့လူတွေကတွေ့ကြရတယ်ခင်ဗျာဦးကြည်မင်းဘယ်လိုသဘောပါလဲ
အတိအချာပါပဲဗျာအတိအချာပါပဲအဲ့လိုလုတ်လိုက်မယ်ဆိုလို့ရှိရင်ပြေချာတာတခုက NUG ကအခုကမှဆင်းရဲဆင်းရဲလုပ်နေတယ်အလမန်ဒီလာကိုလည်းဆောင်းပေးပြီးလုံးတော့ချုပ် activist စီကြားထဲမှာတော့တော်တမျိုးပေါ့လေဝေဖန်ကြတာရှိတယ်။အာတန္တမန်တွေလောက်နေတယ်။စည်ရဲကိုမလုပ်ဘူးဆိုတာမျိုးတွေပါ။ကျွန်တော်အဲ့လိုလုပ်လိုက်မယ်ဆို NUG ကိုစည်ရဲကိုဥစားပေးပြီးလို့ပြည်သူကဖိအားပေးလာတယ်။နောက်ဒါပြင်လည်းပဲဒီလိုစိတ်ထဲမှာဒီစက္ကစကိုစစ်ကောင်စီစည်ရဲနဲ့တုံ့ပြန်မှာပဲရရမယ်ဆိုတော့အမြင်မျိုးဆွဲသွားမယ်။ပုံနဲ့ဆိုင်သွားမယ်ဆိုရင်တော့အဲ့ဒါတို့ကအကြီးကျယ်ဆုံးဆုံးရှုံးမှုကြီးတစ်ခုဖြစ်နေတယ်။အဲ့တော့ကဘာကြီးကဟာဒီလိုရတော့ငင်းညာကြီးလည်းတက်တာပြောတယ်ရဲ့ကဘာကြီးကလည်းငင်းညာမှုစစ်စစ်ဆုံးလို့ပြောနေကြတယ်ရအဲ့ဒါလည်းဆန့်ကျင်မဲ့ဒီလိုလုပ်နေတယ်အဲနောက်ထပ်တည်တံ့ချခဲ့ဒီဘုံမမသာကိုတတ်လာလိမ့်မယ်လို့ကဘာကြီးရဲ့စိုးရင်ကိုပြည်သူတွေရဲ့စိုးရင်ကိုမြစ်တက်လာပြီးတော့အဲ့ဒီဟာတွေတံမြန်တက်ရောက်မှုအနေနဲ့ပုံပြီးတော့မိတော့ကြီးကပုံချီလာလိမ့်မယ်ကျွန်တော်ကဒါတော့အခိုင်အမာပြောနိုင်ပါတယ်ဗျာ
ဥပဒေရောင်းကိုပြင်မိနေတဲ့သူကတော့ အယူခံလိုက်သမဏဘယ်ချလိုက်ပြီးဆိုရက်လူကိုသေတံကို20နဲ့လဲရတို့30ကျွန်းအဖြစ်ပြောင်းလဲထားလိုက်တယ်ဆိုတာလည်းရှိပါတယ်ဆိုတော့အဲ့လိုဖြစ်သွားနိုင်တဲ့အခြေအနေကရော
အဲ့ဒါကဒိုင်းနုံအရန်နေသွားပြီတော်တော်ကျဒါနိုင်ငံကြီးမှုတွေဖြစ်တဲ့အကြောင်းမလို့နိုင်ငံကြီးအရာပယ်ဖြစ်တာတွေနိုင်ငံကြီးအရာသမီးချမ်းသာကိုပေးတာတွေအဲ့အရာတွေကတော့ဖြစ်နိုင်စရာတော့ရှိပါတယ်ဒါနိုင်ငံကြီးတွေတော်တော်လည်းညာနုံကတော့အရန်နေသွားတယ်ဆိုတဲ့အားပြီးတော့ဥရေရတော့တွေးရတယ်ပေါ့ဗျာ
ဟုတ်ကဲ့ဆိုတော့အခုကိစ္စမှာတော့ဦးတည်မြင်ပြောသလိုပဲနိုင်ငံတော်သမ္မတထိတော့သလိုမရောက်သေးဘူးပေါ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနဲ့ပြီးသွားတယ်နိုင်ငံတော်သမ္မတဦးမြင့်စွေစီကတစုံတရာမကြားရသေးဘူးဆိုတာနည်းနည်းထပ်ပြောပါဦးဦးမြင့်စွေစီကိုသူတို့ရဲ့အယူခံမရောက်သေးဘူးဆိုတဲ့သဘောလား
ဥပဒေရဲ့အရင်းဘဝနာတစ်ခုရှိတယ်အဲ့ဒါကဘာလဲဆိုတော့ဦးမြင့်စွေကနေပြီးတော့သူကတမသမ္မတအရာတွေကိုတက်ယူလိုက်တယ်ပေါ့ဗျာအင်းအားဖြင့်ဦးဝင်းမြင့်စီကအာဏာကိုသူကလုလိုက်တဲ့သဘောပဲလုပြီးတော့သူကသမ္မတတက်လို့ခင်ဗျာသမ္မတတက်လို့ပြီးတော့ဗိုလ်ချုပ်မင်းအောင်နိုင်ကိုကဲခင်ဗျာအုပ်ချုပ်ရေးတရားစီရင်ဥပဒေကြီးဝေးဆိုတဲ့အစားအာဏာ၃ရက်ကသောင်းရှိချေတာဥပဒေကြီးကပေးလိုက်အပ်လိုက်တယ်လို့သူတို့ပြောတယ်တကယ်တော့သောင်းရှိချေတာဥပဒေအညီဖြစ်တာမဟုတ်ဘူးအဲ့ဒီလိုပေးတာကဦးမြင့်စွေရတယ်ပေးခွင့်မရှိအခုဒီတော့ဗိုလ်ချုပ်မင်းအောင်နိုင်ကနေပြီးတော့အတူအနေပြီးတော့အတော်တော့ငါသေးတာအတူအတူရဆိုရမှာငါသေးတာလေးနဲ့အတူတူနိုင်တယ်ဆိုတော့ဒီဆွဲယူသွားမယ်ဆိုရင်တော့ဒါဥပဒေနဲ့မကြီးအဲ့ဒါရောမလို့သမရချီကိုတော့ရောက်ကိုရောက်ရမယ်မရောက်ဆဲနဲ့ဒါဒီတေးတန်းကိုအတူတူနိုင်လောက်တဲ့အာနာကိုကျုပ်မင်းအောင်တာမရှိဘူးလို့ကျွန်တော်တို့ကတော့ဒီတိုင်းမြင်တယ်တချို့ကပုံရှိတယ်သူအာနာပေးတာသူတို့ပြောကြတယ်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာအဲ့တော့ဦးတီမင်းရဲ့နောက်ဆုံးခံမှန်းချက်ကိုပြောပါတကယ်သေးတဲ့စီရင်မှလားနောက်တနည်းနည်းနဲ့တို့လွန်ညင်းချက်တော်ခွင့်ပေးမလားစသဖြင့်ပေါ့လေဘယ်လိုအဆုံးသတ်သွားမယ်ထင်ပါလဲ
အဲတက်လာတော့သူတို့ကဘာမဆိုးလုံရဲတယ်ဆိုတဲ့တွေးကြော်ထားတဲ့ဇူတီဖြစ်တဲ့ကြောင့်မလုံဖူးလို့တော့တရားခိုင်လို့မပြောနိုင်တော့လဲဟလားမလုံပါစီနဲ့မလုံဖြစ်ပါစီနဲ့ဆိုတာတော့ကျွန်တော်တရားခိုင်လို့ဆုတောင်းနေပေါ့ဗျာကျွန်တော်ပုံပုတယောက်ချင်းအန်ဒီနဲ့အမင်းကိုထပ်ပြောပါအောင်ဆိုရင်တော့ကျွန်တော်ကတော့မလုံတန်ကောင်းဘူးလို့ဒီလိုလည်းယူဆနေပါတယ်ဗျာ
တေရန်နဲ့နိုင်ငံရေးကြောက်ွက်ရွှေ့ခြင်းဆိုတဲ့အကြောင်းရှေ့နေကြီးဦးကြည်မြင့်နဲ့ဦးကျော်စန်းသားတို့တုံသက်ထားတဲ့မြန်မာရေးတုံသက်ချက်ပါရှင်တက်ဆက်သေးပါပဲမြန်မာနိုင်ငံမှာအခုလိုတေရန်ချမှတ်မှုအပေါ်မှာအချက်အလက်တွေနဲ့တုံသက်တင်ပြထားတာကိုလည်းတင်ဆက်ပေးကြပါမယ်
မြန်မာနိုင်ငံမှာအမတ်ဟောင်းကိုစီရတော်နဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်မီတို့ကိုတေတံစီရင်ဖို့စစ်ကောင်စီထိန်းချုပ်တဲ့တရားလွှတ်တော်ချုပ်ကနေဇွန်3ရက်နေ့ကအတည်ပြုလိုက်ပါတယ်။ဒီလိုစစ်အာဏာရှင်ဆန့်ကျင်သူတွေအတိုက်ခံကောင်းဆောင်တွေကိုကွပ်မျက်ဖို့စစ်ကောင်စီရဲ့အစီအစဉ်ကိုအမေရိကန်ပြည်အောင်စုနဲ့နိုင်ငံတကာကရှုံချပါတယ်။ဒါကိုစစ်ကောင်စီနိုင်ငံသားရေးဌာနကတုံ့ပြန်ပြီးသူတို့ကိုလွတ်လပ်တဲ့တရားရေးစနစ်အောင်မှာမျှတတဲ့တရားခွင်နဲ့စီရင်ခဲ့တာလို့ပြောပါတယ်။နိုင်ငံသားတိုင်းတရားဥပဒေအောက်မှာအကာအကွယ်ညီထူညီမျှရကြတယ်။ကိုယ်ပိုင်အခွင့်အရေးအခြေခံကြတဲ့လွတ်လပ်ခွင့်ရှိပါတယ်လို့ပြောတာပါ။ဒါလုံးဝမဟုတ်ပါဘူး။တကယ်တမ်းမှာစစ်ကောင်စီကပွင့်လင်းမြင်သာမှုမရှိဘဲသူတို့ကိုစစ်ခုံရုံးနဲ့အမိန့်ချတာပါ။သူတို့နှစ်ဦးတရားဥပဒေနဲ့အညီခြေပါခွင့်လည်းမရ၊ရှေ့နေနဲ့တိုင်ပင်ခွင့်လည်းမရဘူးလို့တရားရေးကျွမ်းကျင်သူတွေကပြောပါရည်။မြန်မာနိုင်ငံမှာလည်းလူတော်တော်များများစစ်ခုံရုံးမှာအမိန့်ချပြီးတော့တည်တယ်မိန့်တွေချခံထားရပါတယ်။2021နှစ်ဆမှာအာဏာသိမ်းပြီးကလေးကစန့်ကျင်သူတွေကိုစစ်ကောင်စီကစစ်ဥတွေကိုတုံးပြီးအရေးယူနေတာပါစစ်ခုံရုံးတင်ခံရတဲ့သူတွေဟာသူတို့ဘုံမှာဆွဲချက်တွေတကယ်ဟုတ်ဟုတ်မဟုတ်ဟုတ်တေချာပေါက်ဖြစ်တဲ့ချခံရပါတယ်အာဏာသိမ်းပြီးကလေးကစစ်တပ်လက်ချက်နဲ့တေဆုံးရသူ1906ယောက်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကုညီစောင့်ရှောက်ရေးအဖွဲ့ကပြောပါတယ်ဖမ်းဆီးမှုပေါင်းက14,000ကျော်လက်ရှိမှာ11,000ဖမ်းခံထားရဆဲဖြစ်ပါတယ်
VOA American တန်ရဲ့ပုတ်တဖူးညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကြံရှိနေသေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့အားကစားကဏ္ဍမှာတော့ဥရောပကဘောလုံးသမားအပြောင်းရွှေ့ဈေးကွက်ရဲ့နောက်ဆုံးအခြေအနေကိုကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်။
ယောဘရဲ့နေရာဒီဘောလုံးသမားအပြောင်းရွှေ့ဈေးဘက်ကိုဂျွန်လ10နှစ်မှာတရားဝင်စတင်လိုက်ပြီးတော့အသင်းတွေကလည်းကစားသမားအပြောင်းရွှေ့တွေကိုခက်မြန်မြန်ပဲလှုပ်လာနေကြပါတယ်။ဒီထဲမှာပရီးမီးယားလိဂ်ကလီဗာပူးအသင်းကတော့ဘန်ဗီဂါဘာကစားနေတဲ့ဥရုဂွေးတိုက်စစ်မှုဒါဝင်နူးနက်စ်ကိုဝယ်လိုက်ပါတယ်။နူးနက်စ်ကိုလီဗာပူးကိုရောင်းဖို့သဘောတူလိုက်ပြီးတော့ဘန်ဗီဂါကဂျွန်လ17ရက်နေ့မှာတရားဝင်ချိန်ကြပါတယ်။အသင်းပြောင်းရွှေ့ခြင်းဖြစ်တဲ့လီဗာပူးကယူရို85တန်းပေးရမှာဖြစ်ပြီးတော့နောက်ပိုင်းမှာတော့သူ့ရဲ့အောင်မြင်မှုအခြေအနေပေါ်မှာမူတည်ပြီးတော့နောက်ထပ်ယူရိုတန်း20လောက်ထိလည်းတိုးသွားနိုင်တယ်လို့ပြောထားပါဗျ။နူးနက်စ်ပြီးခဲ့တဲ့ဘောလုံးရာသီကပေါ်တူဂီအမှတ်ပေးဘောလုံးပွဲမှာဂိုးအများဆုံးသွင်းခဲ့တဲ့သူဖြစ်ပြီးတော့ပြိုင်ပွဲအလုံးမှာ34ဂိုးသွင်းခဲ့တာပါ။နူးနက်စ်တိုက်စစ်မှုဖြစ်နေရောတောင်မန်ကပါကစားနိုင်တဲ့သူဖြစ်တာကြောင့်လီဗာပူးကနေဘိုင်ယန်မြူးနစ်ကိုပြောင်းတော့မယ်လို့သတင်းတွေထွက်နေတဲ့ဒီနေ့ကတိုက်စစ်မှုမာနေနေရာမှာအစားထိုးနိုင်ဖို့လဲရွေတာဖြစ်ပါတယ်အခုလို့နူးနက်စ်ကိုခေါ်လိုက်ချိန်မှာပဲဘယ်လ်ဂျီယံတိုက်စစ်မှုအိုရီဂီကတော့ဒီလစာချုပ်ကုန်တဲ့အချိန်မှာအသင်းကနေထွက်တော့မယ်ဆိုပြီးတော့လေဝူအသင်းကအတည်ပြုလိုက်ပါတယ်ခင်ဗျာဒီဘက်မှာတော့ပရီးမီးယားလိဂ်ချန်ပီယံမန်စီးတီးအသင်းကနော်ဝေးတိုက်စစ်မှုအာလင်ဟာလန်ကိုဂျွန်လ17ရက်နေ့မှာသူတို့ရဲ့ကစားသမားအဖြစ်နဲ့တရားဝင်ကြေညာလိုက်ပါတယ်မန်စီးတီးကိုဘာကြောင့်ပြောင်းလာရသလဲဆိုတာနဲ့ပတ်သက်ပြီးဟာလန်ကတော့အခုလိုပြောပါတယ
် first of all my father a little bit I was born in England
ပထမဆုံးတစ်ချက်ကတော့ကျွန်တော်အဖေကြောင့်နည်းနည်းပါပါတယ်ကျွန်တော်ကိုအင်္ဂလန်မှာမွေးတာဖြစ်ပြီးတသက်လုံးစီးတီးအသင်းကိုအားပေးလာတာပါပြီးတော့အသင်းအကြောင်းကိုလည်းကျွန်တော်ကောင်းကောင်းသိပါတယ်ဒါပေမဲ့အဓိကအကျဆုံးနှစ်ချက်ကတော့ဒါကကျွန်တော်ရဲ့အိမ်လိုမျိုးဖြစ်နေတယ်လို့စီဒီအသင်းမှာကျွန်တော်အနေနဲ့အကောင်းဆုံးကစားပြီးတော့တိုးတက်လာနိုင်တယ်လို့ထင်ပါတယ်။အဲ့ဒီလိုမှမထင်ရင်ဒီကိုကျွန်တော်ဘယ်လာပါမလဲ။စီဒီကတိုက်စစ်ကစားပြီးအဲ့ဒါကိုကျွန်တော်ကြိုက်တယ်။ပြီးတော့ကျွန်တော်ကလည်းတိုက်စစ်ကစားရတာကိုကြိုက်တယ်။အဲ့ဒီတော့ကျွန်တော်နဲ့အံ့ဝင်ပါတယ်
။ Yeah, as I said, I think I can develop a lot under Pep and in this club. So I think I can
ကျွန်တော်ပြောသလိုပါပဲ။မန်စီးတီးနဲ့ဂွာဒီယိုလာလက်အောက်မှာကျွန်တော်အနေနဲ့ဒီထက်အများကြီးတိုးတက်လာနိုင်တယ်လို့ထင်ပြီးကိုယ်တွေလည်းအများကြီးသွင်းနိုင်မှုမျှော်လင့်ပါတယ
်။မက်ဆီးဒီကဥရောပရဲ့အကောင်းဆုံးလူငယ်တိုက်စစ်မှုတစ်ဦးဖြစ်တဲ့ဟာလန်ကိုယူရိုတန်း60နဲ့ဒေါ့မန်အသင်းစီကနေဝယ်လိုက်တာပါ။မက်ဆီးဒီနဲ့လီဗာပူးကအခုလိုဟာလန်နဲ့နူးနက်စ်တို့ကိုအသီးသီးခေါ်လိုက်တဲ့အပေါ်မှာစပေါ်စတိုက်စစ်မှုဟယ်ရီကိန်းကတော
့ And yeah, I think every season I've been playing it's always been a tough battle to win that golden boot.
ကျွန်တော်ကစားခဲ့တဲ့ဘောလုံးရာသီတိုင်းမှာရွှေဖနက်စုရဖို့ကအများကြီးခက်ပါလေ။ပြီးတော့ထိတ်တန့်တိုက်စစ်မှုတွေကလည်း Premier League မှာကစားခြင်းကြတာလေ။အခုအဲဒီကိုခေါ်လိုက်တဲ့ကစားသမားအသင်းတစ်ယောက်နဲ့ဆိုတော့ခက်နေဦးမှာပါပဲ။ကျွန်တော်အတွက်တော့ဒီလိုပြိုင်ဆိုင်မှုကောင်းနေရှိတော့ကစားသမားတစ်ယောက်အနေနဲ့အထောက်အကူဖြစ်စေပြီးပိုကောင်းလာအောင်တွန်းအားပေးပါလေ။ဆိုတော့ကျွန်တော်လည်းသူတို့နဲ့အပြိုင်နှွှဲရအောင်မှာပေါ့
။တကယ်တော့ Haaland ရော Nunez ရောနှစ်ယောက်စလုံးကို Manchester United ကခေါ်ဖို့စိတ်ဝင်စားခဲ့တယ်လို့ခေါ်မယ်ဆိုပြီးတော့သတင်းတွေလည်းအတော်လေးထွက်ခဲ့တာပါ။ဒါပေမဲ့ Man U အသင်းဟာ Haaland ကလည်းလက်လို့ခဲ့ရတယ်လို့အခု Nunez ကိုခေါ်ဖို့သတင်းတွေထွက်လာခဲ့ပြီမဲ့လည်းနောက်ဆုံးမှာ Liverpool အသင်းကခေါ်သွားတာဖြစ်ပါတယ်။နောက်နေ့ပတ်သက်ပြီးတော့အောက်သားပွဲတွေကိုအမြဲကြည့်ပြီးအောက်သားဝါသနာရှင်တစ်ယောက်ဖြစ်တဲ့ကျွန်တော်တို့ရဲ့ VOA ဝိုင်းတော်သားဦးတမောင်သားရဲ့အမြင်ကိုလည်းမေးကြည့်ထားပါတယ်။
ကြာရင်အခုဆိုရင်ဒီဥရောပရဲ့ဒီနေရာဒီဘောလုံးသမားအပြောင်းရွှေ့ဈေးကဖွင့်လိုက်ပေါ့နော်မန်စီးတီးကတော့ဟာလန်နောက်ဟိုလီဗာပူးကနူးနက်စ်ကိုခေါ်လိုက်တယ်ဒါပေမဲ့ဒီနေရာမှာတခုကဒီကစားသမားနှစ်ယောက်စလုံးကိုမန်ယူကခေါ်ဖို့သတင်းတွေတော်တော်လေးဖြစ်ပြီးမှသူတို့နှစ်ယောက်စလုံးကတယောက်ကမန်စီးတီးရောက်သွားတယ်နောက်တယောက်ကလီဗာပူးရောက်သွားတယ်အရင်ကဆိုရင်တော့ရေဘူးရအဖြစ်တော့ဒီအဲ့လိုမျိုးမန်ယူကခေါ်မယ်ဆိုရင်ရောက်လာတာများပါပေါ့နော်အဲ့မဲ့အခုနောက်ပိုင်းတော့သားသမားတွေကဒီမန်စီးတီးတို့လီဗာပူးတို့ကိုလည်းပို့ပြီးတော့စဉ်းစားလာတယ်အဲ့ဒီကိုတွားတာတွေလည်းတွေ့လာရတယ်ဆိုတော့ဒီပေါ်မှာဆရာဘယ်လိုသုံးသပ်ပြီလဲဘယ်လိုကြောင့်လို့ထင်လဲ
နီးပြမတည်ငြိမ်တဲ့အတွက်ကြောင့်မလို့အဲကစားသမားတွေရဲ့အနေထားလည်းတည်ငြိမ်နေမရှိဘူးလို့ပြောလို့ရတယ်ဘောလုံးဆိုတာအနိုင်ရှုံးဆိုတာရှိတာပဲတခါတလေအဲအသင်းကရှုံးတာတွေဆက်တိုက်ဖြစ်တတ်တယ်ဒါပေမဲ့အဲ့ဒီလိုဖြစ်တဲ့အခါတိုင်းမှာမယူကဒီပြတယ်ကိုဖြုတ်ပြတတ်တတ်တများတဲ့အတွက်ကြောင့်မလို့မတိမငြိမ်ဖြစ်တယ်လို့ယူဆရတယ်။ယုံကြည်မှုကင်းမဲ့သွားတာလို့ယူဆရတယ်။ဒါကြောင့်မို့ဘောလုံးသမားတွေကမလာချင်ရဘူးလို့ထင်တယ
်။နောက်တခြားရောဘာအကြောင်းတွေရှိနိုင်သေးလဲ
။အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့် Champions League မဝင်တာလည်းပါတာပေါ့နော်။ နောက်တစ်ကြောင်းကတော့ဒီဘောလုံးမအသက်ရှာတဲ့မူဝါဒမှာနည်းနည်းကွာတယ်လို့ထင်တယ်ဒီဘဘူးမန်စီးတီးနဲ့ပေါ့တနည်းပြောလို့ရှိရင်ကစားပုံနဲ့ကြိုက်တဲ့လူတွေကိုရွေးခေါ်တယ်လို့ထင်တယ်မန်ယူမှာကအဲ့လိုဘောလုံးမတဲ့မွေးတဲ့မူဝါဒနဲ့ဌာနပေါ့နော်အဲ့ဒါကလိုအပ်နေတယ်လို့ထင်တယ်ဘောလုံးတဲ့မွေးမြူပုံမှာလည်းမန်ယူနဲ့တခြားအသင်းကြီးတွေကွာချားမှုရှိတယ်လို့ထင်တယ်
ပြင်းပမှာတော့ဥရောပချန်ပီယံရီယယ်မက်ဒရစ်ကမော်နာကိုမှာကစားနေတဲ့ပြင်သစ်ကွင်းလယ်ကစားသမားအော်ရီလီယန်ချူအမေနီကိုယူရိုတန်း80နဲ့ဝယ်လိုက်ပါတယ်။ချူအမေနီကိုဝယ်ဖို့အတွက်နှစ်ဖက်အသင်းကြားမှသဘောတူညီမှုရခဲ့ကြတယ်လို့နှစ်သင်းသလုံးကဂျွန်လ17ရက်နေ့ကကြေညာပါတယ်။အော်ရီလီယန်ချူအမေနီဟာအသက်22နှစ်သာရှိသေးပြီးတော့ရီယယ်ကသူ့ကို6နှစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်ပါတယ်။ရီယယ်သင်းဟာမနစ်ကလည်းပြင်သစ်လူငယ်ကစားသမားကာမာဗင်ဂါကိုခေါ်ယူပြီးတော့ကွင်းလယ်ကိုအားဖြည့်ခဲ့တာပါ။နီးပြားတွေဘက်မှာတော့ PSG အသင်းနဲ့နီးပြားမော်ရီစီယိုပိုချက်တီနိုတို့လမ်းခွဲတော့မယ်လို့သတင်းတွေထွက်လာနေပါဗျ။ပိုချက်တီနိုဟာ PSG အသင်းကိုနီးပြားဖြစ်ကင်တွယ်ခဲ့တဲ့တနည်းခွဲကြကာလအတွင်းမှာမနစ်ကတော့ပြင်သစ်ရှုံးထွက်ပလာနဲ့ဒီနေ့မှအမပေးချန်ပီယံဆုဖလာနှလုံးကိုရခဲ့တာပါ။ဒါပေမဲ့ PSG အသင်းချန်ပီယံစ်ပြိုင်ပွဲမှာအောင်မြင်မှုမရတာကအသင်းနဲ့လမ်းခွဲရတဲ့အကြောင်းဖြစ်တယ်လို့သုံးသပ်နေကြပါတယ်။သူနေရာမှာတော့ရီယယ်နီးပြဟောင်းစီတန်းရိုမာနီးပြမော်ရီညိုနဲ့နီးစ်အသင်းနီးပြခရစ်စတော့ဂယ်ဒီယေနဲ့ဂျာမန်နီးပြဟောင်းယခင်လိုတို့ဖြစ်လာနိုင်တယ်ဆိုပြီးတော့ခံမှန်းနေကြပါတယ်။ဒီထဲမှာတော့ဇီဒန်းကရေပန်းအစားဆုံးဖြစ်နေပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းဇီဒန်းနဲ့ PSG ကြားမှာအဆက်အသွယ်ဘာမှမရှိဘူးဆိုပြီးတော့ဇီဒန်းရဲ့အကြံပေးကညှင်းဆို့ထားတယ်လို့အစောပိုင်းတုန်းကလည်းဇီဒန်းဘက်ကအတူအနေနဲ့ PSG အသင်းထက်လာမယ့်ကမ္ဘာဖလားအပြီးမှာပြင်းတဲ့နီးပြဖြစ်လာဖို့ပို့ပြီးတော့စိတ်ဝင်စားနေတယ်ဆိုပြီးတော့သတင်းတွေကဖော်ပြခဲ့ပါတယ်။ဒါပေမဲ့လည်း PSG ဘက်ကတော့ဇီဒန်းကိုပို့ပြီးတော့စိတ်ဝင်စားတာကြောင့်ဇီဒန်းအနေနဲ့လည်း PSG ကိုရောက်လာနိုင်ခြင်းအများကြီးရှိတယ်လို့သုံးသပ်ရမှာဖြစ်ပါတယ်ခင်ဗျာ
။ဥရောပကဘောလုံးသမားအပြောင်းအရွှေ့ဈေးကွက်ရဲ့နောက်ဆုံးအခြေအနေကိုဒီသတင်းမဲ့ရဲ့အားကစားခန္ဓာမှာကိုရန်နိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်ကြာသပတေးနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးပါမယ်ရှင်အခုတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဥတမောင်တန်းကဆက်ပြီးတော့ပြောပြပေးပါမယ
်ညီမစစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်ပွဲရှိပြီးထိခြားတဲ့ဒီမိုကရေစီရေးလှုပ်ရှားခဲ့ကြသူများအပါအဝင်သူတို့ပေါ်ချမှတ်ထားတဲ့ကျိုးမိန်တွေကိုရလိုက်ဖို့လူခွေဆက်ရကုလသမဂ္ဂအကြီးအကဲကအင်္ဂါနေ့ကတိုက်တွန်းလိုက်ပါတယ်။ဒီလိုနောက်ပြန်ဆုတ်သွားတဲ့ခြေလမ်းမျိုးကိုမလန်းဖို့စစ်အာဏာပိုင်တွေကိုကျမအရေးပေါ်တောင်းဆိုချင်ပါတယ်လို့မစ်ရှယ်ဘက်ချလက်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်အမတ်ဦးဖြိုးစေရတော်နဲ့ဒီမိုကရေစီရေးလှုပ်ရှားသူဦးဂျင်မီခေါ်ဦးကျော်မင်းယူတို့ကိုရည်ညွှန်းပြီးလူခွေကောင်စီညီလာခံမှာအင်္ဂါနေ့ကပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာလူကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်အနေနဲ့ဆိုးရွားလာနေတဲ့မြန်မာလူခွေရေးကိုမလေးရှားမှာသွားပြီးမလေးရှားရောက်မြန်မာတွေကြမှာမှတ်တမ်းပြုစုဖို့ရှိပါတယ်။ဒီအတွက်လူခွေရေးအထူးကိုယ်စားလှယ်တောမန်ဒူးစ်အနေနဲ့တောက်ကြနေစမဲ့တပတ်ကြာမှနေ့မလေးရှားခီးစင်ထဲမှာဆရာနာသိမ့်မှုနောက်ပိုင်းထွက်လာသူတွေပါဝင်မြန်မာနိုင်ငံကလူခွေရေးချိုးဖောက်ခံရသူတွေနဲ့တွေ့ဖို့ရှိတယ်လို့ဆိုပါတယ်။ဩစတြေးလျမှာပညာတော်သင်ဖြစ်ရောက်နေကြတဲ့မြန်မာကျောင်းသူကျောင်းသားတွေကိုနေထိုင်ခွင့်တိုးပေးဖို့တက္ကသိုလ်ဘက်ကတောင်းဆိုလိုက်ပါတယ်။ဆရာနာသိမ့်ပြီးမြန်မာနိုင်ငံကိုဒီကျောင်းသူကျောင်းသားတွေအရင်သတ်မှတ်ချက်တွေတိုင်ပြန်သွားရမယ်ဆိုရင်သူတို့လုံခြုံရေးစိတ်မချရတာပြင်မြန်မာတိုးတက်ရေးအတွက်ဘာမှလုပ်ပေးနိုင်မှာမဟုတ်ဘူးလို့ ANU Australia အမျိုးသားတက္ကသိုလ်ကဆိုပါတယ
်။ဂျွန်လ15ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Carly နဲ့ Chaston Mock တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်းကနေအခုထုတ်လွှင့်ပေးခဲ့တဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်တောရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါရယ်တောရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြံ့မှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.